Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American အတန်းကနေ2025ခုနှစ် match လ12ရက်ဗုဒ္ဓဟူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီနေ့10:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်တင်ဆက်ပေးနေပါပြီ။ဒီကနေ့ညထုတ်လွှင့်ပေးမယ့် VOA Radio အစီအစဉ်တွေကိုလိုင်းဒိုမီတာ19.25နဲ့32တို့အပြင်လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအခင်လေးကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးပါမယ်။
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုမက်ခင်လေးနဲ့ပဲအတူတင်ပြပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင် G7 ဆက်မှုထိပ်သီးနိုင်ငံတွေကနေဒါနိုင်ငံမှာတွေ့ဆုံမှုရှိပြီးရုရှားယူကရိန်းအပြစ်ခတ်ရစဲရေးကိုပါထက်သွင်းဆွေးနွေးဖို့ရှိနေပါတယ်အမေရိကန်ပညာရေးဝန်ကြီးဌာနကဝန်ထမ်းပေါင်း1300ကျော်ကိုဒီကနေ့အလုပ်ထုတ်လိုက်ပါတယ်ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ဟာဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခဆဲစခန်းကိုတွားရောက်ဖို့ရှိနေပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါ
ဟုတ်ကဲ့ပါရှင်အခုလိုမြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေသတင်းဆောင်မတွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်အထဲမှာတော့ကချင်ဌာနချုပ်ဖြစ်တဲ့လိုင်ဇာမျိုးတိုက်ခိုက်ခံရတာနဲ့ပတ်သက်လို
့ဆွဆက်တရုံတလုံးကြတယ်လို့ပြောတယ်တနင်္ဂနွေပိုင်းတော့ကြမှာပါလူနေရက်ကွယ်နဲ့မသိတော့မဝဲဘူးလို့ပြောတယ်ဒါတော့ဘာမှမကြောက်ဘူးအင်းနဲ့နည်းနည်းဝဲတယ်ဆိုတော့လူထိခိုက်မှုတော့မရှိပါဘူး
KI ကိုပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးပြောတာကိုကြားခဲ့ကြရတာပါဒီအကြောင်းမေးမြန်းချက်သတင်းအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီသတင်းနဲ့အတူအမေရိကန်ရဲ့အပြစ်ရရေးကမ်းလှမ်းချက်ကိုလက်ခံလိုက်တဲ့ယူကရိန်းကိုအမေရိကန်ဘက်ကချီကျူးလိုက်တာနောက်ပြီးတော့ကမ္ဘာတစ်လွှားမှာရှိတဲ့လေထုအရေးသွေးစောင့်ကြည့်တိုင်းတာနေတာကိုရပ်ပစ်လိုက်တဲ့အတွက်လေထုညဉ့်ဉျေးမှုတိုက်ဖြတ်လုပ်ငန်းတွေမှာအခက်အခဲတွေရင်ဆိုင်လာရနိုင်တယ်ဆိုတာနဲ့ပြည်ရင်းဗန်လုပ်ငန်းတွေကနေငွေထုတ်ဆက်တွေမှာငွေသားထုတ်ယူရတာအခက်အခဲတွေကြုံနေရတယ်ဆိုတဲ့သတင်းတွေကိုကြားရဖို့ရှိနေပါတယ်ဒါအပြင်ဗုဒ္ဓဟူးညတိုင်းတင်ဆက်ပေးနေကြအပတ်စဉ်အစည်းအဝေးတွေဖြစ်တဲ့အယ်ဒီတာနဲ့ဆွေးနွေးကန်လူငယ်အစည်းအဝေးဖြစ်တဲ့ဂျန်စီနဲ့တပတ်အတွင်းအားကစားသတင်းစတဲ့အစည်းအဝေးတွေကိုနားဆင်ရဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမှုကျော်နဲ့တူပြပြပေးပါမယ
် G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေကနေဒါနိုင်ငံခွီးဘက်မှာတွေ့ဆုံမှုရှိပါတယ်ဒီအစည်းအဝေးအတွင်းယူကရိန်းပေါ်ရုရှားကျူးကျော်စစ်နဲ့ပတ်သက်လို့ဆွေးနွေးဖို့လည်းရှိပါတယ်အမေရိကန်ပြည်ထောင်စုကယူကရိန်းကိုစီးအကူအညီနဲ့ထောက်လှမ်းရေးအချက်အလက်တွေပြန်ပေးနေတယ်လို့နိုင်ငံခေါင်းဆောင်တွေ Arivia Jeddah မှာတွေ့ဆုံဆွေးနွေးပြီး G7 အဖွဲ့ဝင်တွေရဲ့ဆွေးနွေးပွဲကျင်းပဖို့ရှိတဲ့အကြောင်းခုလိုကြေညာခဲ့တာဖြစ်ပါတယ်။ March 17ရက်နေ့မှာအမေရိကန်နဲ့ယူကရိန်းရှင်းနိုင်ကြဆွေးနွေးပြီးနောက်ယူကရိန်းကအမေရိကန်အစိုးပြုထားတဲ့ရက်30ကြာယာယီအပြစ်ခတ်ရစဲရေးကိုလက်ခံဖို့ဆင်နွှဲရှိတယ်လို့ပြောဆိုခဲ့ပါတယ်။ရုရှားဘက်ကအတည်ပြုတာကိုစောင့်ဆိုင်နေပါတယ်။ရုရှားစုကပြောရေးဆက်ကွင်းရှိသူဒီမီထရီပက်စကော့ဖ်ကတော့အဆိုပြုချက်နဲ့ပတ်သက်ပြီးအမေရိကန်ကတင်ပြမှာကိုစောင့်ဆိုင်းနေတဲ့အကြောင်းဒီကနေ့ဗုဒ္ဓဟူးနေ့မှာသတင်းတောက်တွေကိုပြောဆိုပါတယ်။ဂျာမနီဝန်ကြီးချုပ်အိုလာဖ်ရှော့ကလည်းရက်30ကြာအပြစ်ခတ်ရစဲရေးအစီအစဉ်ကိုကြိုဆိုလိုက်ပြီးယူကရိန်းငြိမ်းချမ်းရေးအတွက်လမ်းကြောင်းမှန်ပေါ်ကချဉ်းကပ်နေတာဖြစ်တဲ့အကြောင်း X လူမှုကွန်ရက်မှာ March 12ရက်နေ့မှာရေးသားဖော်ပြပါတယ်ဂျဒတ်အဆိုပြုချက်ကိုချိုးဆိုပြီးယူကရိန်းအမေရိကန်တို့နဲ့အတူရပ်တည်မှာဖြစ်တဲ့အကြောင်းကိုလည်း Olaf Scholz ကပြောပါတယ်ရုရှားကတော့ဒီသတင်းပတ်တွင်အမေရိကန်ကိုယ်စားလှယ်တွေနဲ့တွေ့ဆုံနိုင်မယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီး Marco Rubio ကတော့ယူကရိန်းဟာစစ်ပွဲအဆုံးသတ်နိုင်ဖို့ခိုင်မာတဲ့အဆင့်တွေကိုကျော်ဖြတ်ခဲ့ပြီလို့သတင်းတောက်တွေကိုအင်ကာနေမှာပြောဆိုခဲ့ပါတယ်
အမေရိကန်ပြည်ထောင်စုပညာရေးဝန်ကြီးဌာနအနေနဲ့သူရဲ့ဝန်ထမ်း1300ကျော်ကိုအလုတ်ကနေထုတ်ပယ်သွားမယ်လို့အင်္ဂါနေ့တုန်းကကြေညာခဲ့ပါတယ်။ဒါဟာဝန်ထမ်း4100လောက်ရှိတဲ့ပညာရေးဝန်ကြီးဌာနရဲ့ထက်ဝက်နီးပါးကိုရှော့ချမယ်အစီအစဉ်ရဲ့တစိမ့်တစ်ပိုင်းဖြစ်ပါတယ်။ပညာရေးဝန်ကြီးလင်ဒါမက်ကမန်ကိုစီးနိတ်အထက်လွှတ်တော်ကဝန်ကြီးအဖြစ်အတည်ပြုပြီးတဲ့နောက်ပြီးခဲ့တဲ့ရက်သတ္တပတ်အတွင်းကလေးကဝန်ထမ်းတွေရှော့ချမယ်ကြောင်းဌာနတွင်အသိပေးခဲ့ပါတယ်။ဒါအပြင်ဝါရှင်တန် DC မှာရှိတဲ့ပညာရေးဝန်ကြီးဌာနရုံးချုပ်နဲ့ဒေသအသီးသီးမှာရှိတဲ့ရုံးတွေကိုဒီကနေ့ဗုဒ္ဓဟူးနေ့မှာပိတ်ထားမှာဖြစ်ပြီးတော့ကြာသာပတိနဲ့ရုံးပြန်မဖွင့်ခင်အထိရုံးအတွင်းဝင်ရောက်ခွင့်မပြုတဲ့အကြောင်းမနေ့ကဝန်ထမ်းအားလုံးကိုအကြောင်းကြားခဲ့ပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့ပညာရေးဝန်ကြီးဌာနကိုဖျက်သိမ်းပြီးပြည်내အစိုးရတွေကပဲပညာရေးကိုတာဝန်ယူတဲ့စနစ်ကိုလှုပ်ဆောင်မယ်လို့ပြောဆိုထားပါတယ်။လက်ရှိပညာရေးဝန်ကြီးဌာနကတာဝန်ရှိသူတွေကတော့ကျောင်းတွေကိုဗဟုအစိုးရအနေနဲ့ထောက်ပံ့တာကျောင်းသားချင်းတွေနဲ့Pell Grant ပညာတော်သင်စုကိစ္စတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့ထုတ်ဖော်ပြောဆိုထားပါတယ်။ဝန်ထမ်းအရေးအတွက်ရှော့ချတာပြင်နယူးယောက်၊ဘော့စတန်၊ချီကာဂိုနဲ့ ခလီလန်မြို့ကပြည်ထောင်စုအစိုးရပညာရေးဝန်ကြီးဌာနကငှားရမ်းထားတဲ့အဆောက်အုံတွေကိုလည်းရပ်ဆိုင်းလိုက်ပါတယ်။သမ္မတထရန့်အစိုးရအနေနဲ့အစိုးရဌာနအသီးသီးကဝန်ထမ်းတွေကိုတဖြည်းဖြည်းလျှော့ချနေပြီးတော့စုကြေးငွေပေးပြီးတော့အနားယူစေတာတွေအသစ်ခန့်စောင့်ကြည့်ဝန်ထမ်းတွေကိုပါထုတ်ပေးတာတွေကိုကနအူးလှုပ်ဆောင်နေပါတယ်။ပညာရေးဝန်ကြီးဌာနပြင်စစ်မှုရဟောင်းဌာနပင်စင်နဲ့မတန်ဆွမ်းသူများလူမှုဖူလုံရေးဌာန SSA အစိုးရဌာနတွေကထောင်နဲ့ချီတဲ့ဝန်ထမ်းတွေကိုလည်းဆက်လက်လျှော့ချသွားနိုင်မှာရှိနေပါတယ်။
အမေရိကန်ပြည်ထောင်စုကတမ်မနီနဲ့အလူမီနီယံသွင်းကုန်တွေအပေါ်မတ်လ၁၂ရက်နေ့ကစလို့၂၅ရာခိုင်နှုန်းအကွန်တိုးကောက်လိုက်ပြီးမဟာမိတ်နိုင်ငံတချို့အပေါ်အစောပိုင်းကကင်းလွန်ခွင့်ပေးထားတဲ့အစီအစဉ်တွေကိုလည်းအဆုံးသတ်လိုက်ပါတယ်။အာဂျင်တီးနား၊အော်စတြေးလျ၊ဘရာဇီး၊ဗြိတိန်၊ကနေဒါ၊ဂျပန်၊မက္ဆီကို၊တောင်ကိုရီးယားနဲ့ဥရောပတမကတို့အပေါ်အကွန်တိုးကောက်တာပါ။တမ်မနီသွင်းကုန်တွေတိတိတသားတိုးလာတာကြောင့်အကွန်တိုးကောက်ဖို့လိုအပ်တယ်လို့အမေရိကန်အမျိုးသားလုံခြုံရေးကိုချိန်ချောင်းနေတဲ့ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကသွင်းကုန်ခွင့်တိုးကောက်တဲ့ကိစ္စနဲ့ပတ်သက်ပြီးပြောဆိုခဲ့ပါတယ်။ဥရောပသမဂ္ဂကလည်းလက်တုံ့ပြန်တဲ့အနေနဲ့ဧပြီလကစလို့အမေရိကန်သွင်းကုန်28ဘီလီယံဘိုအပေါ်အခွန်တိုးကောက်မဲ့အစီအစဉ်ကိုဒီကနေ့ပဲကျင်းပပါတယ်။ညနိုင်းဆွေးနွေးဖို့အသင့်ရှိသလိုပထဝီနိုင်ငံရေးနဲ့စီးပွားရေးမတည်မငြိမ်ဖြစ်နေတဲ့ကမ္ဘာကြီးမှာကုန်သွယ်ကွန်တွေကြောင့်စီးပွားရေးအကြမ်းအတည်းဆက်ရောက်မှာကိုမလိုလားဘူးလို့လည်းဥရောပကော်မရှင်ဥက္ကဋ္ဌအစလာဗန်ဒါလီယွန်ကကြေညာချက်ထုတ်ပြန်ပါတယ်။ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစ်ကလည်းအမေရိကန်ရဲ့လုပ်ရဟာလုံးဝမမျှတဘူးလို့ပြောပါတယ်။ဒါပေမဲ့လည်းအပြန်အလှန်ကုန်သွယ်ခွင့်တိုးကောက်ဖို့ပြောဆိုတာမျိုးတော့မရှိပါဘူး။လွန်ခဲ့တဲ့တရက်မှအတွင်းကကနေဒါနဲ့လည်းကုန်သွယ်ခွင့်တိုးကောက်တဲ့ကိစ္စနဲ့ပတ်သက်ပြီးအခြေအတင်ဖြစ်ခဲ့ပါတယ်။ကနေဒါတမ်မနီနဲ့အလူမီနီယံသွင်းကုန်တွေပေါ်သမ္မတထရန့်က50ရာငုံအခွန်တိုးကောက်မယ်ဆိုပြီးချင်းချောက်ပြောဆိုအပြီးမှာနှစ်ဖက်ညှိနှိုင်းမှုတွေကြောင့်ကနေဒါကလျက်စင်မီခွန်25ရာခိုင်နှုန်းအခွန်တိုးကောက်မဲ့အစီအစဉ်ကိုဆိုင်းငံ့လာပြီးအမေရိကန်ကလည်းအလားတူ50ရာခိုင်နှုန်းကိုဆိုင်းငံ့ထားလိုက်ပါတယ်
။ရုရှားဘက်ကပစ်လိုက်တဲ့မစ်ဆိုင်းဒုံးကျည်တစ်ခုဒီကနေ့ယူကရိန်းနိုင်ငံတောင်ပိုင်းစိတ်ကမ်းမြို့ဖြစ်တဲ့အိုဒက်ဆာကိုထိမှန်ပြီးစိတ်ကမ်းမှာအလုလုနေတဲ့စီးရီးယားနိုင်ငံသား4ယောက်သေဆုံးသွားတယ်လို့တခြားသူတွေအများအပြားထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်။ရုရှားမစ်ဆိုင်းဟာအယ်ဂျီးရီးယားကိုတင်ပို့မဲ့ဂျုံစေးတွေအပြည့်တင်လာတဲ့ကုန်သင်းမောကိုထိမှန်ခဲ့တယ်လို့ယူကရိန်းပြန်လည်တိဆောက်ရေးဒုဝန်ကြီးက Telegram မှာရေးခဲ့ပါတယ်။ရုရှားဟာကမ္ဘာစားနပ်ရိက္ခာဖူလုံရေးအတွက်အရေးပါတဲ့စိတ်ကမ်းတွေအပါအဝင်ယူကရိန်းရဲ့အခြေခံအဆောက်အုံတွေကိုဖျက်ဆီးတိုက်ခိုက်နေတယ်လို့လည်းသူကပြောပါတယ်။နောက်ထပ်ရုရှားဘက်ကပစ်ခတ်လိုက်တဲ့မစ်ဆိုင်းဒုံးကျည်ကတော့ယူကရိန်းသမ္မတ Volodymyr Zelensky ရဲ့မွေးရက်ဒေသက Kryvyi Rih မြို့ကိုထိမှန်ခဲ့ပါတယ်။လူတူသေဆုံးပြီးတော့6ယောက်ထိခိုက်ဒဏ်ရာရတယ်လို့ဒေသခံအုပ်ချုပ်ရေးမှူးကပြောပါတယ်။အစိုးရအဆောက်အုံတွေစာတင်ကြောင်းတွေနဲ့စေယုံကားတွေကိုလည်းရုရှားဘက်ကအဝေးထိန်ဒရုန်းတွေနဲ့တိုက်ခိုက်ခဲ့တဲ့အကြောင်းဒေတာအုပ်ချုပ်ရေးမှူးကပြောပါတယ်ရှင
်။ VOA American တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.19 kHz 15953ည9.25 kHz 11803ည9.30 kHz 9963ညတို့အပြင်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓဟူးနေ့ညဘက် VO ရဲ့သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီရိုဂူတာရာစာဘင်္ဂလားဒေ့ချ်ယာယီအစိုးရအကြံပေးမိုဟာမက်ဂျီနိုနဲ့အတူမတ်လ14ရက်နေ့တောက်ကြနေမှာခေါ့စ်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်မှာဖြစ်တဲ့အကြောင်းမိုဟာမက်ဂျီနိုရဲ့လက်ထောက်ပြောခွင့်ရအဘူကလမ်အဇစ်မဂျန်ကပြောဆိုပါတယ်အတွင်းမှုချုပ်ဂူတာရာစာမွတ်စလင်ရဲ့ရမန်ဥပုလ္လအတွင်းနေရဆွန်ကထွက်ပြေးရသူတွေဘေးဒုက္ခနဲ့ရင်ဆိုင်နေရသူတွေရှိတဲ့ဒုက္ခသည်စခန်းကိုဆက်စုနေတဲ့ချီပီးနှစ်ဆင်သွားရောက်လေရှိရမှာမနက်ပြန်မလ13ရက်နေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒါကာကိုအတွင်းမှုချုပ်ရောက်ရှိမှာဖြစ်ပါတယ်မတ်လ13ရက်နေ့ကနေ16ရက်နေ့အထိ3ရက်ကြာမဲ့ခီးစဉ်အတွင်းအတွင်းမှုချုပ်ဂူတာရာစ်ကဘင်္ဂလားဒေ့ရှ်မှာရှိကြတဲ့ရိုဟင်ဂျာဒုက္ခသည်တွေထံသွားရောက်မယ်လို့အတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရစတီဗင်ဒူချရာကလည်းပြီးခဲ့တဲ့ February 28ရက်နေ့သတင်းစာရှင်းလင်းပွဲမှာကတည်းကပြောဆိုထားပြီးဖြစ်ပါတယ်နိုင်ငံတကာရဲ့အကူအညီတွေဖြတ်တောက်မှုကြောင့်ကောက်စ်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေအတွင်းကလေးငယ်တွေရဲ့အဟာရချွတ်တက်မှုအပါအဝင်စာနာမှုဘေးဒုက္ခကပ်ပေးခြင်းနဲ့ရင်ဆိုင်ရာဂိမ်းရှိနေတယ်လို့ကုလသမဂ္ဂကလေးမြတ်ရံမုံငွေအဖွဲ့ UNICEF ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Runner Flowers ကမနေ့ကမတ်လ17ရက်နေ့ကပဲဂျနီဗာမြို့တော်မှာသတင်းတောက်တွေကိုပြောကြားပြီးအခုလိုရက်ပိုင်းအတွင်းမှာပဲကုလသမဂ္ဂအတွင်းမှုချုပ်ကိုယ်တိုင်ဒုက္ခသည်စခန်းတွေကိုတွားရောက်တာဖြစ်ပါတယ်
ရိုဟင်ဂျာဒုက္ခသည်တိတ်နဲ့ချီရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘ်ဇက်ဘဇားဒုက္ခသည်စခန်းမှာကလေးငယ်တွေကြားအာဟာရချို့တဲ့မှုဟာအဆိုးဆုံးအခြေအနေကိုရောက်နေပြီးတော့နောက်ထပ်နိုင်ငံတကာအကူအညီတွေဖြတ်တောက်ခံရမယ်ဆိုရင်လူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခစိုးကြီးရင်ဆိုင်ရနိုင်တဲ့အကြောင်းကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကဒီကနေ့ပဲသတိပေးလိုက်ပါတယ
် In February this year admissions for severe acute malnutrition surged by over 27% compared to the same month last year
ပြီးခဲ့တဲ့ February လကကော့ဘ်ဆက်ဘဇားမှာကလေးငယ်တွေကြားပြင်းထန်တဲ့အာဟာရချို့တဲ့မှုကြောင့်ဆေးရုံတင်ရတဲ့အခြေအနေဟာ2024ခုနှစ် February လကနဲ့စာရင်28ရာခိုင်နှုန်းကျော်တိုးလာပါတယ်အသက်5နှစ်အောက်ကလေးငယ်38ယောက်ကျော်နေ့စဉ်အရေးပေါ်ဆေးကုသခံနေရပါတယ်ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာ UNICEF ကိုယ်စားလှယ်ကဂျနီဗာမှာဒီကနေ့ပြောဆိုသွားတာပါတကယ်လို့နိုင်ငံတကာအကူအညီတွေထပ်မရဘူးဆိုရင်ကုသဖို့လိုအပ်တဲ့ကလေးငယ်တွေကတဝက်ကိုပဲစောင့်ရှောက်နိုင်မှာဖြစ်ပြီးတော့ကလေးငယ်9000လောက်အတွက်စိုးရင်ရတယ်လို့လည်းသူကသတိပေးပါတယ်ဒုက္ခသည်တွေအတွက်စားနပ်ရိက္ခာအချိုးကျပေးနေတဲ့အခြေအနေတွေကလည်းတိတ်ကိုစိုးရင်ရတဲ့အနေအထားရောက်နေပြီးတော့အရေးပေါ်အကူအညီထပ်မရဘူးဆိုရင်အချိုးကျပေးဝေတဲ့ပမာဏကိုတဝက်အောက်ထပ်လျှော့ရမယ်အကြောင်း WFP စားနပ်ရိက္ခာအစီအစဉ်ကလည်းသတိပေးထားတာကို UNICEF ကိုယ်စားလှယ်ကပြောဆိုသွားပါတယ်စခန်းမှာဒုက္ခသည်တွေအတွက်အခြေခံလိုအပ်တဲ့အာဟာရပြည့်မီအောင်ထောက်ပံ့နိုင်တဲ့အခြေအနေမရှိကြောင်းနဲ့ကိုဝင်ဆောင်အမျိုးသမီးတွေ၊မွေးကင်းစာကလေးငယ်တွေအတွက်အထူးစိုးရိမ်ရတယ်လို့လည်းသူကပြောပါရယ်။အမေရိကန်ပြည်ထောင်စုကနိုင်ငံတကာအကူအညီတွေကိုဖြတ်တောက်ရာကနေရိုဟင်ဂျာတွေအပါအဝင်ကမ္ဘာတလောဆန္ဒမှုဆိုင်ရာအချက်အလက်တွေပေါ်ပေါက်လာမှာကိုအကူအညီပေးရေးအဖွဲ့အစည်းတွေကစိုးရိမ်နေကြတာပါ။အမေရိကန်အစိုးရကတော့အသုံးစရိတ်အလေးအလွင့်မရှိဘူးဆိုပြီးနိုင်ငံတကာအကူအညီတွေကိုပြန်လည်စီစစ်ဖို့ဆိုင်းငံ့ထားတာလည်းဖြစ်ပါရယ်ရှင်။
ထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာ၊ကမ္ဘောဒီးယား၊လာအိုစတဲ့အိမ်နီးချင်းနိုင်ငံတွေကရွှေပြောင်းအလုပ်သမားတွေဧပြီလ15ရက်နေ့အကြာတကြံကာလအတွင်းကိုသက်ဆိုင်ရာနိုင်ငံအသီးသီးကိုပြန်ကြတဲ့အခါထိုင်းနိုင်ငံကိုပြန်ဝင်ခွင့်ဗီဇာတုံး re-entry permit ထုစရာမလိုဘူးလို့အလုပ်သမားဝန်ကြီးဌာနကမနေ့ကမတ်လ17ရက်နေ့မှာကြေညာပါတယ်။ထိုင်းနိုင်ငံဟာမြန်မာနိုင်ငံနီးတူတကြံနဲ့နှစ်သက်ကူးရေကစားပွဲဆုံးခန်းဆုံးကံကိုပြီးခဲ့တဲ့ဧပြီလ13ရက်နေ့ကနေ15ရက်နေ့အထိကျင်းပလေရှိပါတယ်။ကြံပွဲတော်ကာလအတွင်းရှေ့ပြောင်းအလုပ်သမားတွေခရီးသွားလာရေးအဆင်ပြေအောင်ကုန်ကျစရိတ်သက်သာစေလိုတဲ့ရည်ရွယ်ချက်နဲ့အခုလို re-entry permit ကိုကင်းလွတ်ခွင့်ပြုတာလို့အလုပ်သမားဝန်ကြီးဌာနဝန်ကြီးဖဖစ် Richard Perkan ကပြောဆိုပါတယ်။ရှေ့ပြောင်းအလုပ်သမားတွေကထိုင်းနိုင်ငံစီးပွားရေးအတွက်အရေးပါကြောင်းနဲ့အခုလို့ကင်းလွတ်ခွင့်ပြုလိုက်တဲ့အတွက်အလုပ်သမားတွေစိတ်ချမ်းသာနဲ့လုပ်ငန်းခွင်ကိုပြန်လည်ဝင်လာခွင့်ရှိမှဖြစ်တဲ့အကြောင်းကိုလည်းဝင်ကြီးကပြောဆိုခဲ့ပါတယ်
။ပါကစ္စတန်နိုင်ငံဘလူးချစ်စတန်ပြည်နယ်အတွင်းယထာအကြမ်းဖက်တိုက်ခိုက်ခံရမှုမှာခရီးသည်190ဦးကိုကယ်တင်နိုင်ခဲ့ပြီးတော့အကြမ်းဖက်တိုက်ခိုက်သူ30ကိုတုတ်တင်နိုင်ခဲ့တယ်လို့ပါကစ္စတန်လုံခြုံရေးတာဝန်ရှိသူတွေကဒီကနေ့ပဲထုတ်ပေါ်ပြောဆိုခဲ့ပါတယ်။တိုက်ခိုက်ခံရတဲ့ယထာဟာတောင်ပေါ်ကိုဖျက်ဖောက်ထားတဲ့လှိုင်းကောင်းအတွင်းပြီးခဲ့တဲ့အင်္ဂါနေ့မွန်းလွဲပိုင်းအထိပိတ်မိနေဆဲဖြစ်ပါတယ်တိုက်ခိုက်မှုကြောင့်ယထာမောင်းသူတေဆုံးပြီးတော့ဒဏ်ရာရသူတွေက38ဦးကိုတော့ဆေးရုံတင်ကုသပေးထားပါတယ်ခီးတဲ့တချို့ကတော့ပိတ်မိနေဆဲပဲဖြစ်ပါတယ်ဘလူးချစ်စတန်လွတ်မြောက်ရေးတပ်ဖွဲ့ BLA ကတော့သူတို့တိုက်ခိုက်တာဖြစ်တယ်လို့ထုတ်ဖော်ကြေညာထားပြီးတော့ဒဇာကန်200လောက်ဖမ်းဆီးထားတယ်လို့လည်းပြောပါတယ်ဖမ်းဆီးထားသူတွေဟာပါကစ္စတန်လုံခြုံရေးနဲ့ထောက်လန်းရေးတပ်ဖွဲ့ဝင်တွေဖြစ်တယ်လို့လည်း BLA ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်အသေးကံဘုံခွဲသမားတွေကတရားခံတွေကိုဖမ်းဆီးထားပြီးအသက်အန္တရာယ်ကိုချင်းချောက်နေတယ်လို့ပါကစ္စတန်လုံခြုံရေးတာဝန်ရှိသူတွေကလည်းပြောပါရရှင်ဟုတ်ကဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုကိုစုံမူကျော်နဲ့တူပြပြပေးခဲ့တာပါအခုဆက်ပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရုရှား-ယူကရိန်းစစ်ပွဲအဆုံးသတ်ရေးအမေရိကန်ရဲ့ငြိမ်းချမ်းရေးကမ်းလှမ်းချက်နဲ့ပတ်သက်တဲ့သတင်းနဲ့စတင်ပါမယ်။ရုရှားနဲ့စစ်ပွဲရဆိုင်အတွက်ရှေ့ကိုခြေလှမ်းတလှမ်းတိုးလိုက်တဲ့လောက်ရဲ့အဖြစ်အပြစ်ရဲ့ကမ်းလှမ်းချက်ကိုလက်ခံတဲ့ယူကရိန်းကိုအမေရိကန်ကချီးကျူးလိုက်ပါတယ်။နောက်တစ်ဆင့်မှာတော့အမေရိကန်ရဲ့အဆိုပြုချက်ကိုရုရှားအနေနဲ့စဉ်းစားမယ်လို့လည်းမျှော်လင့်ရပါတယ်။ VOA သတင်းတောက် Veronica Betterer Iglesias သတင်းပေးပို့ထားတာကိုကိုငြိမ်းချမ်းကပြောပြပေးပါမယ်။
ရုရှား-ယူကရိန်းစစ်ပွဲကိုရက်30ရက်ဆိုင်ဖို့အမေရိကန်ကိုယ်စားလှယ်တွေအဆိုပြုတာကိုယူကရိန်းညှိနှိုင်းရေးအဖွဲ့ကပြီးခဲ့တဲ့အင်္ဂါနေ့ကဆော်ရီအာရေဗျားနိုင်ငံမှာလက်ခံခဲ့ပါတယ
်ကျွန်တော်တို့ကမ်းလှမ်းချက်ကိုယူကရိန်းကလက်ခံပါတယ်အပြစ်ရရေလို့ဖို့နဲ့ယူကရိန်းရဲ့အကျိုးလုံခြုံရေးနဲ့နိုင်ငံတစ်ခုအနေနဲ့ကြီးပွားထိုးတက်နိုင်ဖို့အတွက်ရေရှည်တည်တတ်နိုင်တဲ့နည်းလမ်းနဲ့အခုဖြစ်နေတဲ့ပြည်ပခောက်ကိုညှိနှိုင်းဖြည့်ဆင်းတာဒီချက်ချင်းလုပ်ဖို့ဖြစ်ပါတယ
်ငြိမ်းချမ်းရေးအတွက်ယူကရိန်းရဲ့အပေါင်းလက္ခဏာဆောင်တဲ့ပထမဦးဆုံးခြေလှမ်းကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းအတိအမှတ်ပြုခဲ့တယ်လို့ American အမျိုးသားလုံခြုံရေးအချံပေး Mike Walls ကအခုလိုပြောပါတယ
် The president has decided
သမရကအကူအညီတွေဆိုင်းငံ့ထားတာကိုပယ်ဖျက်လိုက်ပြီး Ukraine အတွက်လုံခြုံရေးအကူအညီတွေကိုလည်းဆက်ပေးမှာပါဒါကအခုချက်ချင်းအသက်ဝင်မှာပ
ါအပြည့်ရရေးအဆိုပြုချက်ကိုလက်ခံပြီးတဲ့နောက် Ukraine ကိုယ်စားလှယ်အဖွဲ့ကငြိမ်းချမ်းရေးအတွက်ကတိပြုထားတာကိုအခုလိုထပ်ပြောပါတယ
် For the people in the world
ဘယ်ကွာလုံးကလူတွေကိုသိစေချင်တာက Ukraine အနေနဲ့ဒီစစ်ပွဲကိုစတာမဟုတ်ဘူးဆိုတာပါဒါပေမဲ့ Ukraine အနေနဲ့တရားမျှတတဲ့ထောက်ရငြိမ်းချမ်းရေးအတွက်အစဉ်သင့်ပါပဲ
For just the lasting peace
အင်္ဂါနေ့အစောပိုင်းမှာတော့ Russia ဒေသတော်တော်များများကို Ukraine က drone အမြောက်အများနဲ့တိုက်ခိုက်ခဲ့ပါတယ်အခုလိုတိုက်ခိုက်မှုဟာအနာဂတ်ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုထိခိုက်နိုင်တယ်လို့ Russia သမ္မတရုံးပြောခွင့်ရ Dmitry Peskov ကအခုလိုပြောပါတယ
်အခုလက်ရှိမှာတော့ညှိနှိုင်းမှုတွေမရှိသေးတာကြောင့်အနောက်ရှက်ဖြစ်စရာလည်းမရှိပါဘူးဒါပေမဲ့လည်းအခုလိုပေါ်ပေါက်လာတဲ့ကိစ္စတွေကြောင့်တိတိတတ်တထိခိုက်နေပါတယ်
အခုလိုမြေပြင်အခြေအနေတွေတင်းမာနေပေမဲ့လည်းအမေရိကန်ကတော့နောက်တစ်ဆင့်အနေနဲ့ရုရှားဘက်ကိုလည်းအပြစ်ရရေးအဆိုပြုတာတွေဆက်လုပ်သွားမှာဖြစ်ပြီးအဲဒီကနေရေရှည်ခံတဲ့ငြိမ်းချမ်းရေးသဘောတူညီချက်ရဖို့ဆွေးနွေးပွဲတွေဖြစ်လာနိုင်မယ်လို့လည်းမျှော်လင့်နေပါတယ်ခင်ဗျာ
အမေရိကန်ရဲ့အပြစ်ရရေးကမ်းလှမ်းချက်ကိုလက်ခံခဲ့တဲ့ယူကရိန်းအကြောင်းကြားခဲ့ကြတာဖြစ်ပါတယ်အခုတော့ကမ္ဘာလေထုငြိမ်းချမ်းမှုနဲ့ပတ်သက်တဲ့သတင်းကိုပြောပြခြင်းပါတယ်2024ခုနှစ်မှာ WHO ကသတ်မှတ်ထားတဲ့လေရုအရေးအသွေးစံချိန်စံညွှန်းကိုပြည့်မီတဲ့နိုင်ငံဟာ9နိုင်ငံပဲရှိနေပါတယ်။အခုအမေရိကန်ကကမ္ဘာတစ်လွှားလေရုအရေးအသွေးစောင့်ကြည့်တိုင်းတာနေတာကိုရပ်ပစ်လိုက်တဲ့အတွက်လေရုညဉ့်ညမ်းမှုတိုက်ဖျက်ရေးလုပ်ငန်းမှာအခက်အခဲတွေရင်ဆိုင်လာရနိုင်တယ်လို့သုတေသနပညာရှင်တွေကသတိပေးနေကြပါတယ်။ Reuters သတင်းပေါ်အခြေခံပြီးတော့ဒေါခင်မျိုးသက်ကပြောပြပေးပါမယ်။
လေဒူအရေးသွေးအဆိုးဆုံးခံစားရတဲ့နိုင်ငံတွေထဲမှာချက်၊ဘင်္ဂလားဒေ့ရှ်၊ပါကစ္စတန်၊ကွန်ဂိုနဲ့အိန္ဒိယနိုင်ငံတွေပါဝင်ပါတယ်။ဒီထဲမှာကမ္ဘာပေါ်ကလူ့ရဲ့ထူထပ်ဆုံးမြို့ကြီး၉မြို့တွေကဂျန်နီဟက်မြို့အပါအဝင်အိန္ဒိယနိုင်ငံတွေကမြို့၆မြို့ဟာလေဒူညဉ့်ညမ်းမှုအဆိုးဆုံးစီးရင်ဝင်ပါတယ်။ WHO ရဲ့လေဒူအရေးသွေးစံသတ်မှတ်ချက်ကို2024မှာနိုင်ငံပေါင်း9နိုင်ငံမှာပဲပြည့်မီတာတွေ့ရတယ်လို့ Switzerland ခြေဆိုင်လေဒူအရေးသွေးဆိုင်ရာနည်းပညာကုမ္ပဏီIQA က March 17ရက်ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။လေရုညဉ့်ညမ်းမှုမရှိတဲ့နိုင်ငံတွေကတော့ Australia, New Zealand, Bahama, Barbados, Grenada, Estonia နဲ့ Iceland တို့ဖြစ်ပြီးကမ္ဘာမှာမြို့ကြီးအလုံးရဲ့18ရာခိုင်နှုန်းပဲဆန်သတ်မှတ်နှုန်းပြည့်မိပါတယ်။လေရုညဉ့်ညမ်းမှုအဆင့်ကအဆိုးဆုံးဖြစ်နေတဲ့အိန္ဒိယနိုင်ငံရဲ့အရှေ့မြောက်ပိုင်းကဗျန်နီဟက်မြို့ဟာမြို့သေးပေမဲ့ဆက်မှုလုပ်ငန်းအများပြားနဲ့လူကြီးတိတ်ထူထပ်ပြီးလေလူညဉ့်ညမ်းမှုနံပါတ်၁ပါမြို့ကန်တဦးဖြစ်တဲ့ရန်ဂျန်ကတော့
ပူရာ इतना पोल्यूशन है सुबह अगर हो जाए तो खासी सर्दी सा पकड़ लेता है
လေလူကတိတ်ညဉ့်ညမ်းပါတယ်မနေ့ပိုင်းမှာလေလူအရှိသေးတိတ်ညံ့လာရင်ကျွန်တော်တို့ချောင်းဆိုးတယ်အေးမိတယ်မိခိုးငွေတွေဖမုံတွေပြည့်နေတာပဲဒါကိုအစိုးရဂရုတစိုက်နဲ့ဖြည့်ရှင်းပေးဖို့ကောင်းပါတယ်ဒီတိုင်းသာဆက်နေသွားရင်ကလေးတွေရောလူကြီးတွေပါတက်ရမရွေးပြဿနာတွေခြုံရဖို့ရှိပါတယ
်။ဗျန်နီဟက်မြို့လိုပဲအလားတူလေရုညဉ့်ညမ်းမှုကျုံနေရတဲ့အိန္ဒိယမြို့တော်နယူဒေလီကကျောင်းသားဒါရုပတေးကလည်းအသက်ရှူရတာတောင်ခက်နေတယ်လို့ပြောပါတယ
်။ smog ki puri chadar dhaki rehti thi pure shahar ke upar
တမျိုးလုံးကိုမိခိုးတွေဖုံးတာတော့အသက်ရှူရတာသိခက်တယ်လို့လေကြောင်းတွေလည်းနားနေပါပြီ။ရင်ကျက်ရောဂါအခံရှိသူတွေဆိုရင်အခြေအနေတော်ဆိုးပါတယ်။ဒီလိုလေဒူညဉ့်ညမ်းတာကအကြောင်းရင်းတွေအများကြီးစုပြီးမှဖြစ်လာတာပါအစိုးရကဒီပြဿနာကိုဖြေရှင်းဖို့ကြိုးစားနေတယ်ဆိုပေမဲ့အခုအချိန်ထိတော့ဘာမှတိုးတက်လာတာမတွေ့ရသေးပါဘူ
းဖွံ့ဖြိုးစေနိုင်ငံအများပြားမှာသူတို့ရဲ့နိုင်ငံရဲ့လေဒူအရေးသွေးအတွက်နိုင်ငံတွင်းအမေရိကန်တန်ရုံးတွေမှာရှိတဲ့မိခိုးမျိုးပြန့်နှံ့မှုအဆင့် smoke level stainter ဇက်တွေပေါ်မိခိုးနေရတာဖြစ်ပါတယ်ဒါပေမဲ့မကြသေးခင်ကပဲအမေရိကန်မှာ budget ချထားမှုကန့်သက်တာတွေကနေအစိုးရရဲ့now.gov လေရုအရေးသွေးစောင့်ကြည့်ဌာနကနှစ်ပေါင်း18နှစ်ကျော်တိုင်းတောင်မှုတွေကိုရပ်ဆိုင်းခဲ့ပါတယ်နိုင်ငံတချို့မှာစောင့်ကြည့်စစ်ဆေးတဲ့ဌာနတွေရှိပေမဲ့ချက်အပါဝင်အာဖရိကဒေသဟာဒီတိုင်းတောင်မှုတွေကိုမှီခိုနေရတာကြောင့်ထိခိုက်မှုကြီးမားတယ်လို့ IQA လေရုအရေးသွေးဆိုင်ရာမန်နေဂျာကပြောပါတယ်ဒီဒေသဟာဆာဟာရတဲကန္တရဖုံဖုံတွေရဲ့အနေအဖြင့်ကောက်နှံတွေမီးလောင်ကျွမ်းမှုကြောင့်မနစ်ကလေရုအရေးသွေးဟာတမီတာကို62မိုက်ခရိုဂရမ်ရှိတဲ့ PM အဆင့်1.5ထိရောက်ခဲ့ပါတယ်။ WHO ရဲ့စံသတ်မှတ်ချက်ကတမီတာကို5မိုက်ခရိုဂရမ်ပဲရှိပါတယ်။အိန္ဒိယနိုင်ငံဗျာနီဟတ်မြို့မှာတော့တမီတာကို128မိုက်ခရိုဂရမ်နဲ့အဆိုးဆုံးပါ။ရှီကာဂိုတက္ကသိုလ် EPIC စွမ်းအင်မူဝါဒဆိုင်ရာဌာနအကြီးအကဲကတော့အမေရိကန်ရဲ့လေထုညဉ့်ညမ်းမှုတိုင်းတာရဲ့အချက်လက်တွေပေါ်မှီခိုးနေရတဲ့နိုင်ငံပေါင်းကအနည်းဆုံး34နိုင်ငံရှိတယ်လို့ပြောပါတယ်။ ဒါအပြင်အမေရိကန်နိုင်ငံရဲ့ဌာနရဲ့ကမ္ဘာမြို့ကြီးတွေမှာထားရှိတဲ့လေထုအရေးသွေးစောင့်ကြည့်တိုင်တန်မှုဟာအဲ့ဒီနိုင်ငံတွေမှာတာဝန်ထမ်းဆောင်နေတဲ့အမေရိကန်သံတမန်တွေရဲ့ကျန်းမာရေးအတွက်ပါအကျိုးရှိနေတာဖြစ်ပြီးဒီတိုင်တန်မှုကိုဆက်ပြီးမလုပ်ဘူးဆိုရင်ကမ္ဘာတစ်လွှာလေထုအရေးသွေးကောင်းလာဖို့ကြိုးစားမှုကိုထိခိုက်စေမယ်လို့လည်းပြောပါတယ်
တလွားလေရုအေးသွေးစောင့်ကြည့်နေတာတွေကိုရက်ပစ်လိုက်တဲ့အတွက်လေရုညဉ့်ဉန်းမှုတိုက်ဖြတ်ရေးလုပ်ငန်းမှာအခက်အခဲတွေရင်ဆိုင်လာရတဲ့အကြောင်းဒေါခင်မျိုးသက်ပြောတာကိုကြားခဲ့ကြရတာပါအခုတော့ကချင်ဌာနချုပ်လိုင်စာမျိုးကိုတိုက်ခိုက်ခံရတဲ့တရင်ကိုပြောပြခြင်းပါတယ်ကချင်တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ဌာနချုပ်လိုင်စာမျိုးအနီးစစ်ကောင်စီကဒီကနေ့အစောပိုင်းမှာဒရုန်းနဲ့တိုက်ခိုက်ခဲ့ကြောင်း KIU အဖွဲ့ပြန်ကြားရေးတာဝန်ခံကပြောလိုက်ပါတယ်လူနေရပ်ကွက်တွေအနီးတိုက်ခိုက်ခံရမှုမှာတေကြီထိခိုက်တာတော့မရှိဘူးလို့လည်းပြောပါတယ်ကချင်ပြည်နယ်ကစီရေးတင်းမာနေတဲ့နောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစီသူကတင်ပြထားပါတယ
်ဒီအပိုင်းတွင်ကချင်ပြည်နယ်ဒုတိယမြို့တော်ဗမော်မြို့မှာတိုက်ပွဲတွေပုံမှုပြင်းထန်လာချိန်မှာပဲစစ်ကောင်စီဘက်က KIU ဌာနချုပ်ရှိရာလိုင်စာမျိုးအနီးကိုအသေးခံဒရုန်းသုံးပြီးထပ်မံတိုက်ခိုက်လာတာဖြစ်ပါတယ်ဒီတိုက်ခိုက်မှုဟာမနက်ပိုင်းတနာရီခွဲချိန်လောက်မှာဖြစ်ခဲ့ပြီးတော့လူအထိခိုက်တော့မကြားရကြောင်း KIU ပြန်ကြားရေးတာဝန်ခံဘူမကြီးနော်ဘူးက VOA ကိုပြောပါတယ
်ဆက်ဆက်ဒရုန်းတလုံးကျတယ်လို့ပြောတယ်တနာရီခွဲတော့ကျမှာပါလူနေရက်ကွယ်နဲ့တော့တော့မဝဲဘူးလို့ပြောတယ်ဒီကတော့ဘာမှမကြောက်ဘူးအင်းနဲ့နင်းနေဝဲတယ်ဆိုတော့လူထိခိုက်မှုတော့မရှိပါဘူ
းစစ်ကောင်စီတပ်ဖက်ကလိုင်စာကိုအသေးခံဒရုန်းသုံးပြီးတော့တိုက်ခိုက်တာဟာအခုတစ်ချိန်နဲ့ပါဆိုရင်ဒီနှစ်အတွင်းမှာ3ချိန်ရှိပြီဖြစ်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလ24ရက်နေ့ကတစ်ချိန်ဖေဖော်ဝါရီလ26ရက်နေ့မှာဒုတိယအချိန်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ဒရုန်းကိုအဆုံးရှုံးခံပြီးတော့ဝင်ရောက်တိုက်ခိုက်တာကိုအသေးခံဒရုန်းအဖြစ်သတ်မှတ်ပြောဆိုတော့ပါဒေတာတွင်သတင်းမီဒီယာတွေမှာတော့ဒီလ၈ရက်နေ့ကစပြီးတော့ဗမော်မြို့မှာတိုက်ပွဲပြင်းထန်နေတယ်လို့၁၀ရက်နေ့မှာစစ်ကောင်စီဘက်ကဒရုန်း9ဆင်းကိုလည်း KN နဲ့ပူးပေါင်းတပ်တွေကပစ်ချခဲ့ကြောင်းရှေ့တန်းသတင်းရင်းမြစ်တွေကိုကိုးကားပြီးတော့ဖော်ပြကြပါတယ်။ဗမကြီးနော်ဘူးကတော့ဗမော်မြို့မှာတိုက်ပွဲဆက်လက်ပြင်းထန်နေကြောင်းပြောပေမဲ့ဒရုန်းတွေပစ်ချတာနဲ့ပတ်သက်လို့တော့အတိမပြုတ်နိုင်ကြောင်းပြောပါတယ်။လက်ရှိကချင်ပြည်နယ်အတွင်းတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။ပြီးခဲ့တဲ့လအတွင်းမှာတော့မိုးမောက်ဗမော်မန်စီနဲ့ဖားကန့်မြို့နယ်တွေကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်တာကြောင်းရသားအနည်းဆုံး14ဦးသေဆုံးပြီးတော့17ယောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းလိုင်ဇာ TV ကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
KI ဌာနချုပ်လိုင်ဇာမျိုးအနီးကိုစစ်ကောင်စီကတိုက်ခိုက်ခဲ့တဲ့အကြောင်းကိုကြားခဲ့ကြရတာဖြစ်ပါတယ်အခုတော့ပြည်တွင်းကဘန်တွေနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်မြန်မာနိုင်ငံဘန်လုပ်ငန်းတွေငွေထုတ်ဆက်တွေမှာမကြခင်ကဆလို့ငွေသားထုတ်ယူရတာအခက်အခဲတွေကြုံနေရတယ်လို့ကိုရိုင်းသုံးဆွဲသူကပြောပါတယ်မြန်မာနိုင်ငံမှာ electronic ငွေပေးချေစနစ် MNQR ကိုတပြေးညီစနစ်ဖြစ်ဘိုးဘန်ကမကြသေးခင်ကမိတ်ဆက်ခဲ့ပြီးတဲ့နောက်ကြုံနေရတဲ့အခက်အခဲကြောင့်လုပ်ငန်းတွေမှာရိုက်ခတ်လာမှာကိုစိုးရိမ်နေကြရတာပါမြန်မာနိုင်ငံဘန်လုပ်ငန်းတွေကအခက်အခဲတွေကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မတ်စုမွန်ကပြောပြပေးပါမယ
်ငွေပေးငွေချေတာမှာကုတ်တစ်ခုတည်းကိုပဲအသုံးပြုပြီးတော့ငွေချေလို့ရမယ့် MNQR စနစ်ကိုမြန်မာနိုင်ငံဘိုးဘန်ကအခုနှစ်ဖေဖော်ဝါရီလ28ရက်နေ့မှာမိတ်ဆက်ခဲ့ပါတယ်ဒီစနစ်ကိုအခုရပိုင်းထဲမှာစပြီးတော့သုံးဆွဲနေပြီဖြစ်ပါတယ် KPay, ARPay, CBPay, Wit Money စတဲ့ပုံစံအမျိုးမျိုးငွေပေးချေမှုတွေဒါမှမဟုတ် Mobile Banking အမျိုးမျိုးအသုံးပြုသူတွေအားလုံးမှာဒီ MMQR ကုတ်ကိုသုံးပြီးတော့ငွေပေးချေနိုင်မှာဖြစ်ပါတယ်ဆိုလိုတာကတော့ MMQR ကုတ်ကိုပြထားတဲ့ဘယ်ဈေးဆိုင်မှာမဆိုဖုန်းထဲကနေပြီးတော့ KPay, ARPay နဲ့CBPay တွေနဲ့ငွေပေးချေနိုင်မှာဖြစ်ပါတယ်။ MMQR ကုတ်စနစ်ကိုစပြီးတော့အသုံးပြုလာတဲ့အချိန်မှာတိုက်တိုက်ဆိုင်ဆိုင်ပဲဘဏ်နဲ့ငွေထုတ်ဆက်တွေမှာငွေသားထုတ်မရတဲ့အခြေအနေဖြစ်ပေါ်နေပါတယ်။ MMQR ကုတ်စနစ်ကြောင့်ငွေသားထုတ်ပေးတာကိုရှော့ချလိုက်တာလားဆိုတာကိုတော့ဗဟိုဘဏ်ဘက်ကတရားဝင်ထုတ်ပြန်ထားတာမရှိပါဘူး။ဒါပေမဲ့ဘဏ်တချို့ရဲ့ငွေထုတ်ဆက်တွေမှာငွေသားထုတ်မရတာတပတ်နီးပါးရှိသွားပြီလို့ဘဏ်အသုံးပြုနေသူတွေကပြောနေကြတာပါရန်ကုန်ကခီးသည်ပို့ဆောင်ရေးလုပ်ကိုင်နေသူတူဦးကလည်း VOA ကိုသူ့အတွေ့အကြုံအခုလိုပြောပြပါတယ
်ချိုးဆက်တယ်ငွေရှိဘူးအားလုံးရှိတယ်မရရတော့ဘူးဆိုရယ်မရဆိုတော့မင်းများလိုက်စားဘူးဘူးဘူးဘူးဒီခီးသွားပြီးမနေကြမယ်လို့ညောင်းကြမယ်လို့တပတ်ကသူကဘာဒီအကြည့်ပြီးသူအဘန်ကတူတော့ပါလို့ဒါအကြဖို့လိုက်ထုတ်တော့အဲ့မှာရမှချိုးဆက်တယ်လက်မခံအားချက်ရငွေကုန်သွားပြီလေပြောနေအရင်ကတော့ကျေးဇူးတူလိုက်။ဒီလိုမျိုးဆိုလို့ရှိရင်တနည်းအားတိတ်မလွယ်တော့ကျွန်တော်တို့ရှိရဘူးကျွန်တော်ခီးကျဲတွေရှိမှာအိုက်တက်ကနာလေးရှိတယ်။ရှိပြီးဗန်နဲ့ဒီကနေအကုန်လုံးဒီကနေဗန်တော်တော်များများလေးကအိဒီယာဆက်ပြီးတော့တော်တော်များများဒီကနေလူကိုယ်ကတွားထုတ်တက်စီနေတာဘောဂင်တင်ကိုပြင်းပြင်းရနေမှလာအောင်ကမ်းမြောက်
။မ မန္တလေးမှာလည်းအလားတူအဲ့ဒီအခြေအနေတွေနဲ့ကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်။ငွေသားရဖို့အတွက်ရက်ွက်ထဲကဈေးဆိုင်နေမှာကေပေးနဲ့သွားထုတ်မယ်ဆိုရင်ကျက်တသိန်းကိုဝန်ဆောင်က2000ကျော်လောက်ပေးရတယ်လို့လည်းတချို့ကပြောပါတယ်။ဘဏ်တွေမှာငွေသားထုတ်မရတဲ့ပြဿနာကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းအကြိမ်ကြိမ်ဖြစ်ခဲ့တာပါ။ဒါကြောင့်မို့လို့ဘဏ်တွေကိုမယုံကြည်တော့ဘဲနဲ့ငွေသားကိုပြည်သူတွေကြားထဲမှာပဲလှည့်ပတ်သုံးနေကြတာပါ။ဒါပေမဲ့လိုအပ်ရင်ဘဏ်ဒီမှာငွေထုတ်ငွေသွင်းကိစ္စတွေကရှိနေသေးတဲ့အတွက်ငွေသားထုတ်ပေးတာကိုလုံလောက်အောင်မဖန်တီးပေးနိုင်ဘူးဆိုရင်စီးပွားရေးလည်းလဲပတ်နိုင်မှာမဟုတ်ဘူးလို့စီးပွားရေးပညာရှင်တဦးကပြောပါတယ်မြန်မာနိုင်ငံကပုံမှန်လဲပတ်နေတဲ့ငွေကြေးစနစ်ရှိနေတယ်ဆိုရင်တော့ဒီလိုငွေသားမဲ့ပေးချေစနစ်မျိုးကိုလုပ်တာကပြဿနာမရှိပါဘူးလို့ VOA ကိုအခုလိုပြောပြပါတယ်
ဟိုပမာဏငံဘုံယူသေးကိုထားပါတော့ဘုံယူသေးဆိုနေမှာပုံမှန်တိုက်ရှိပါရင်ဒီလက်ပတ်တုံးစေပုံမှာပုံမှန်ရှိနေစမှာဟုတ်တယ်ဒါပေမဲ့ဘုရားကအများကြီးဒုက္ခရောက်ခဲ့တယ်ဘာနည်းနဲ့လေးပြဿနာတွေအများကြီးဖြစ်ခဲ့တယ်အဲတော့လူတို့ကအယုံကြည်နေတယ်တခါကုန်နေငွေနဲ့နော်ဝန်ဆောင်မှုနဲ့လက်ပတ်ရတယ်ပုံမှန်ရှိနေမဟုတ်လေခက်ခဲအများကြီးလက်ပတ်ရတာဟုတ်ပြီးတော့ဘာနည်းပြထားတယ်နေနေရှိတယ်လေအဲ့ဒါဒီမှာဆိုရင်လူသားတွေကပြရချီရပါမယ်ဒီအရာဘူတန်ကြီးငွေလက်ပတ်ဆုံးဆွဲတာကိုသွားကြည့်ခိုင်းရင်ခဲဒီစီပါရည်ဖြစ်ပါမယ်ဥမာဆိုတော့ကွယ်ဟိုအင်းကြီးကပုံမှန်မလေးဘူးမလေးတဲ့အချိန်မှာဥမာအဲ့ဒါလောင်စာကြီးချက်ပြလိုက်တယ်အဲ့ဒီလောင်စာကြီးကဘလောင်ကျွန်းနိုင်ရောပဲနော်ဟိုမိငိုးတွေထွက်လာတာတို့ပလတ်ကြီးစီရိုက်သွားတာတို့အဲ့ဒီသဘောတရားမျိုးဖြစ်သွားမယ
် QR code ငွေပေးချေတဲ့စနစ်အတွက်ဘဟုဘန်ကနေပုဂ္ဂလိကကုမ္ပဏီ၃ခုနဲ့အကျိုးတူပူးပေါင်းဆောင်ရွက်ထားပါတယ်။ပထမတစ်ခုကတော့ online ငွေလိမ်လည်မှုကိုကင်တွဲဖြည့်ရှင်းပေးတဲ့ BPC ကုမ္ပဏီဖြစ်ပါတယ်။သူက ATM ဆက်တွေ electronic ကုန်သွယ်မှုတွေငွေကြေးလွှဲပြောင်းမှုတွေအတွက်နည်းပညာထောက်ပံ့ပေးတဲ့ဆွစ်ဇာလန်အခြေစိုက်ကုမ္ပဏီဖြစ်ပါတယ်။နောက်တစ်ခုကတော့ PayPlus ဆိုတဲ့ဖြည့်ရင်းကုမ္ပဏီဖြစ်ပါတယ်။သူကတော့ဘဟုဘန်အပြင် MasterCard နဲ့BPC တို့နဲ့လည်းအကျိုးတူပူးပေါင်းနေဆိုပြီးကုမ္ပဏီရဲ့လုပ်ငန်းတွေအကြောင်းရေးထားတဲ့အထက်မှာပါပါတယ်လူနဲ့လူချင်းငွေပေးချေတာလူနဲ့အစိုးရဌာနဆိုင်ရာငွေပေးချေတာဒီလိုကိစ္စတွေကိုမှတ်ပုံတင်ထားတဲ့ Phone Syncet ကအချက်လက်တွေကိုသုံးပြီးတော့ငွေလွှဲပြောင်းပေးတဲ့စနစ်ကိုဝန်ဆောင်မှုပေးတဲ့ကုမ္ပဏီဖြစ်ပါတယ်နောက်ဆုံးကုမ္ပဏီကတော့ပြည်တွင်းမှာမှတ်ပုံတင်ထားတဲ့ Admin Capital Partner ဆိုတဲ့ကုမ္ပဏီဖြစ်ပါတယ်သူကတော့ပြည်တွင်းပြည်ပရင်းနှီးမြှုပ်နှံတဲ့သူတွေကိုငွေကြေးဆိုင်ရာလွှဲပြောင်းမှုတွေနဲ့ပတ်သက်ပြီးဝန်ဆောင်မှုပေးတာယင်းနှိမ့်မြုံနံမှုအတွက်အကြံဉာဏ်ပေးတာတွေကိုအဓိကလှုပ်ဆောင်တာဖြစ်ပါတယ်ရှင်
။ပြည်တွင်းပံတွေမှာငွေထုတ်ယူဖို့အခက်အခဲဖြစ်နေတဲ့အကြောင်းကိုကြားခဲ့ကြရတာပါ။သောတာရှင်တွေအနေနဲ့ VOA American အသံလွှင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ဒီညအတွက်တော့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။
View American အတန်းရဲ့ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio အစီအစဉ်တွေမှာဆိုရင်မနက်6နာရီကနေ9နာရီထိထုတ်လွှင့်တဲ့ View American King Radio အစီအစဉ်ပထမပိုင်း9နာရီဝက်ကိုလိုင်းတူနဲ့ဖမ်းယူနိုင်ပါတယ်။လိုင်းတူမီတာ25 kHz 11865လိုင်းတူမီတာ32 kHz 6153ညာနဲ့လိုင်းတူမီတာ40 kHz 0533ညာတို့ကနေပြီးတော့ဖမ်းယူနားဆက်နိုင်ပါတယ်။VOA ညာချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11883ညလိုင်းဒိုမီတာ30 kHz 9963ညတို့အပြင်ပထမပိုင်းနာယူဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်အစီအစဉ်အစအဆုံးကိုလူမျိုးဆွေရုပ်တံလိုင်း VOA မြန်မာပိုင်း website စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
် VOA မြန်မာဘာသာအစီအစဉ်တွေကိုည10နာရီထိဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါအရင်ဆုံးတော့ Editor နဲ့ဆွေးနွေးခန်းအစီအစဉ်ကိုဆက်ပြီးတော့တင်ဆက်ပေးကြပါတယ်အာနာသိမ့်မိကလေးကပထမဆုံးနိုင်ငံတော်ခီးစဉ်အဖြစ်တွားရောက်ခွင့်ရခဲ့တဲ့စစ်ကောင်စီအကြီးအကဲရဲ့ရုရှားခီးစဉ်ဟာအနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုခံနေရတဲ့ရုရှားမြန်မာနှစ်နိုင်ငံအတွက်ဘလို့အကျိုးသက်ရောက်မှုတွေရှိနိုင်ပါသလဲသုံးသက်သူတွေရဲ့အမြင်ကိုအခြေခံပြီးတော့အခုတစ်ပတ်အက်ဒီတာနဲ့ဆွေးနွေးခဲ့မှာဦးကျော်စံတာနဲ့မမ်းမြသဇင်အောင်တို့ဆွေးနွေးသုံးသက်ထားကြပါရစေ။
မင်္ဂလာပါဦးကျော်စန္ဒရှင်
မင်္ဂလာပါစေ
ဒီဗိုလ်ချုပ်မှုကြီးမင်းအောင်လာရဲ့ပြီးခဲ့တဲ့တစ်ပတ်ကရုရှားခီးစဉ်ကဒီစစ်ကောင်စီအတွက်အရေးပါတဲ့ခီးစဉ်လို့ပြောလို့ရနိုင်မလား
ရနိုင်ပါတယ်စိတ်အရေးပါတဲ့ခီးစဉ်ဖြစ်ပါတယ်ဒီခီးစဉ်ဟာဗိုလ်ချုပ်မှုကြီးမင်းအောင်လာရင်အာဏာသိမ်းပြီးကြတဲ့ကနိုင်ငံတော်အကြီးအကဲတယောက်အနေနဲ့ပထမဆုံးတေဝင်း state visit ပေါ်လေနိုင်ငံတော်အလဲပတ်ခီးသွားရောက်နိုင်ခြင်းဖြစ်ပါတယ်အေးနော်ရာချောသုံးညရောက်ခဲ့ပြီးဖြစ်တယ်အဲ့ဒီရောက်ခဲ့တာတွေကဒါ informal သဘောမျိုးဖြစ်တယ်သူကသမ္မတပူတင်နဲ့တခါတွေ့ရလဲဟို Vladivostok မှာအရှာစီဝိုင်းညီလာခံလောက်တဲ့ခါမှာသွားတွေ့ခဲ့တာလည်းပဲ informal အလို့သဘောတွေ့တာသာဖြစ်ပါတယ်အခုဒီချိန်မှသာလေကိုစော့နီယွာရီခင်ပြီးတော့နိုင်ငံတော်အကြီးအကဲလူတွေ့ဆုံခဲ့တာဖြစ်တဲ့အတွက်သူတို့သိပြီးတော့အားတက်စရာကောင်းတဲ့စကောင်းစီအတွက်သူတို့အနေနဲ့သံတမန်ရေးအသိမှတ်ပြုမှုပေါ်လေ diplomatic legitimacy ကိုရအောင်ကြိုးပမ်းနိုင်ခဲ့တဲ့ခီးစဉ်လို့ပြောမှာဖြစ်ပါတယ်ပထမတစ်ချက်ကတော့နောက်တစ်ချက်ကတော့သူတို့ဟာအထီးကျန်မဟုတ်ဘူးပေါ့ကျွန်တော်ကဆက်ပြီးပြောမယ်ဆိုရင်တပီသူဖန်ဝန်ထုတ်တယ်ဘာညာဆိုရင်မဲ့ငါတို့ဟာလွတ်လပ်သွားတဲ့လက်ခံတဲ့နိုင်ငံရှိတယ်ဆိုတာကိုသူတို့ပြသနိုင်တာဖြစ်တယ်နောက်တစ်ချက်ကလည်းပဲကြည်တွင်းမှာစစ်ကောင်စီနဲ့တိုက်ပွဲတွေမှာအများကြီးအရေးနှိမ့်နေတဲ့အတွက်ကြောင့်လက်နက်တွေအများကြီးလိုနေတဲ့အချိန်မှာလက်နက်တွေပိုရနိုင်ဖို့အတွက်လည်းပဲမျှော်လင့်ချက်အများကြီးရှိခဲ့တယ်လို့ပြောမှဖြစ်ပါတယ်ဆိုတော့လွှမ်းခြုံပြောရင်တော့စစ်ကောင်စီအတွက်သိအကျိုးရှိတဲ့ခီးစဉ်လို့ပြောနိုင်ပါတယ်အဲ့
တော့ဒီခီးစဉ်မှာဘယ်လိုသဘောတူညီချက်တွေရခဲ့ပါလဲဘာတွေအဓိကကြပါလဲ
သဘောတူညီမှုတွေကိုတော့သူတို့ကအစည်းအဝေးတော့မထုတ်ပြန်သေးဘူးဒါပေမဲ့အကြံပေးကြညာရဲ့အထက်မှာသူတို့ဆွေးနွေးကြရတာကတော့ဘာတွေပါတယ်လဲဆိုလို့ရှိရင်ကုန်သွယ်ရေးပေါ်လေအဓိကအဖြစ်ကတော့ trade နောက်ပြီးတော့ပညာရေး education လည်းသူတို့သဘောတူညီမှုတွေရယူခဲ့ကြတယ်ပြောတယ်နောက်ပြီးတော့ကာကွယ်ရေးအတွက်ကတော့သူတို့အတွက်စစ်ကောင်စီအတွက်အရေးကြီးတဲ့ကိစ္စပေါ်လေအဲ့ဒါတော့နောက် nuclear နည်းပညာနောက်ဒဝေးရေးနဲ့စကန်အဲ့ဒါတွေအဲ့ဒီထက်မှာကုန်သွယ်ရေးနဲ့ပညာရေးကတကယ်အကောင့်ထဲပေါ်ပြီးတော့ထိထိအောင်လုပ်နိုင်ရင်တော့ပြည်သူလူထုအတွက်လည်းကောင်းတယ်လို့ပြောမှာဖြစ်ပါတယ်ဒါကတော့ပညာရေးကလည်းပဲမြန်မာနိုင်ငံမှာဒီလိုအပ်နေတဲ့အချိန်ဖြစ်တဲ့ကုန်သွယ်ရေးလည်းဖွံ့ဖြိုးလာတော့တကယ်ကောင်းပါတယ်ဒါပေမဲ့နျူကလ িয়ার နည်းပညာနဲ့ပတ်သက်လို့ကတော့သမ္မတပူတင်ကတော့ပြောတယ်ဒါဟာမြန်မာနိုင်ငံအတွက်စွန့်အင်လောင်စာကိုဈေးအဆက်သာဆုံးနဲ့ရရှိနိုင်တဲ့နည်းဖြစ်တယ်လို့ပြောတယ်နျူကလ িয়ার နည်းပညာဟာတကယ်တော့ပြန်တဲ့ဆိုရင်ဒီအဆက်သာဆုံးတဘာဝပတ်ဝန်းကျင်နဲ့အကန့်ညီဆုံးအရေးကြီးတဲ့ waste တွေကိုဘယ်လိုထိန်းသိမ်းမလဲဆိုတာမျိုးဒါအရေးကြီးတယ်အဲ့လိုလုံးလုံးညုံလုံးနိုင်မယ်ဆိုရင်တော့သိတံမှုစီလို့ပြောကြပါတယ်မြန်မာနိုင်ငံဒါလူကျင်တာဟုတ်အရင်ကတည်းကဘူဂျိုမူကြီးသန်းရွှေလက်ထက်ကတည်းကထင်တယ်အဲ့ဒီစားတွေကြားခဲ့ပါတယ်ဆိုတော့ဘယ်လောက်ဖြစ်လာမလဲဆိုတော့မသိနိုင်ပြေပါဘူးဒါပေမဲ့တစ်ဖက်ကလည်းတချို့စိုးရင်ကြရတဲ့ဟာအဲ့ဒီဟာတဲ့ပေါ့လေဒါ nuclear Iran တို့လို့ပေါ့လေရုရှားရဲ့မဟာမိတ်နိုင်ငံတခုအနေနဲ့လူလူဖြစ်လာမလားဆိုတာဆိုရင်လည်းရှိပါတယ်။နောက်ဒဝေရေနဲ့စိတ်ကံအဲ့လည်းပဲလူဖို့စီစဉ်ခဲ့တာကြာပြီဖြစ်ပါတယ်ဆိုင်ငန်းနေတာအခုကြတော့သူစစ်တိုးလုပ်မယ်လို့ပြောပါတယ်။ဆိုတော့အဲ့ဒါကတော့ဘလောက်လက်ရှိအကောင့်ထဲပေါ်လာမလဲဆိုတာကတော့မသိရသေးပါဘူး
။နောက်ပြီးတော့ဒီမြန်မာမှာလုံးမဲ့ရွေးကောက်ပွဲကိုလည်းရုရှားနဲ့ဘယ်လာရုစ်ကထောက်ခံတယ်ဆိုပြီးတော့ဒီစစ်ကောင်စီပြောခွင့်ရတီခီးစင်ပြီးမှပြောပါ။ဟုတ
်ပါတယ်။အဲ့တော့ရုရှားနဲ့ဘယ်လာရုစ်ထောက်ခံတာကတော့စကြရထောက်ခံမယ်ဆိုတော့ပေါ်လို့ထင်ရှားပြီးသားပါရုရှားနဲ့ဘယ်လာရုစ်တနိုင်ငံကိုနှိုက်ကသူတို့စီမှာတရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲစနစ်မှမရှိတာရုရှားသမ္မတပူတင်ဆိုလို့ရင်2020ဘော်ရစ်ယယ်ဆင်ပီဂရာသမ္မတတက်လို့လာ2020 2036ထိလုပ်မယ်ဆိုပြီးတော့ဖွဲ့စည်းပုံကိုသူကိုယ်တိုင်ပြင်ထားပြီးဖြစ်ပါတယ်ဆိုတော့အဓိကကဆိုရွေးကောက်ပွဲကလုပ်တယ်အတိုက်ခံမရှိဘူးအတိုက်ခံတွေကိုဖန်စီထောင်ချဟိုအတိုက်ခံကောင်းဆိုထောင်ထဲမှာကိုစီသွားတယ်အဲထောင်မရှိခင်လည်းပဲအစိတ်ခတ်ခံရတာတော့မသိခင်မျိုးမျိုးညင်းစဲမျိုးသိစခဲ့တဲ့အတိုက်ခံဆိုဘာမှမရှိပါဘူးဆိုတော့ဒီနိုင်ငံကမြန်မာနိုင်ငံရဲ့ရွေးကောက်ပွဲကိုထောက်ခံတယ်ဆိုတာကတော့ဒါကတော့သူရဲ့ဘဝလူချင်းလိုပဲလူရသုံးသပ်ကြမှာထင်ပါတယ်ဘယ်လာရုစ်နဲ့ထိုနီချောင်းပဲဘယ်လာရုစ်ကလည်းပဲသူအာဏာရှင်ပုံစံနဲ့အုပ်ချုပ်လာတာပဲဘယ်သူကမှသူတို့နိုင်ငံရွေးကောက်ပွဲကိုတည်ဝင်ရတာရဲ့ရွေးကောက်ပွဲလို့နိုင်ငံကအသီးမှတ်မပြုကြပါဘူးဆိုတော့ဒီနိုင်ငံနိုင်ငံကမြန်မာနိုင်ငံရွေးကောက်ပွဲကိုအသီးမှတ်ပြုတယ်ရွေးကောက်ပွဲအတွက်သူကစောင့်ကြည့်လေ့လာမဲ့ကိုယ်စီတော့ဘာကိုစောင့်ကြည့်မှလဲအတိုက်ခံတွေကိုဘယ်လိုတစ်ဖက်သက်သူလုပ်နေတာပဲမြန်မာနိုင်ငံကလည်းအတိုက်ခံသူတို့ challenge လုပ်မဲ့နိုင်ငံရေးပါတီတွေမှရှိတာအဲ့ဒါကိုသူကဒီဝင်လဲခွင့်မပြုဘူးပြိပင်ထားတယ်ဆိုတော့ဒါကတော့သိမထူးဆန်းတဲ့အချက်ပေါ်လေပြည်သူလူထုကကြည့်ရင်တော့သိမထူးဆန်းပါဘူးအဲ့သူအနေနဲ့ဒါကိုဂုံယူဝင်ကြွားစွာနဲ့အတက်ကြောပြောတာသာဖြစ်ပါလိမ့်မယ်။အ
ဒီခီးစဉ်ကဒီမြန်မာအတွက်တော့အရေးပါတယ်လို့သုံးသပ်ကြတယ်လို့ရုရှားအတွက်ကရောဘာအရေးကြီးပါလဲဘာတွေကသူရုရှားကရောဘာအကျိုးမြတ်တွေရနိုင်လို့ပါလဲ
ရုရှားအတွက်ကရောရုရှားကလည်းပဲသူ့ဘက်ကအထူးကြံဖြစ်နေနိုင်ငံတကာကပြစ်ပယ်ထားတယ်နောက်ပြီးဆမ္မတ်ပူတင်လည်းပဲဖန်ရန် ICC ကလည်းအဲ့လိုထုတ်ခံထားတဲ့လူဖြစ်တယ်ဆိုတော့သူတို့ချင်းချင်းကတော့ငါတို့စီလာလဲတဲ့လူစီရဲ့ဘာမှမဖြစ်ဘူးဆိုပြီးတော့သူပြသနိုင်လဲရှိတယ်နောက်တစ်ခုကပူပြီးအရေးကြီးတာရုရှားအနေနဲ့အရှိတောင်အာရှကိုခြေကုပ်ရလာနိုင်တဲ့ကိစ္စဖြစ်ပါတယ်။ရုရှားဟိုတုန်းကအရှိတောင်အာရှမှာ CA တိုက်ပွဲတုန်းကဗီယက်နမ်ဟာသူ့ရဲ့အဓိကခြေကုပ်စခန်းဖြစ်ခဲ့ပါတယ်။ဗီယက်နမ်စစ်ကမ်းတွေပါတယ်အကုန်လုံးသူ့ရဲ့ခြေကုပ်စခန်းဖြစ်တယ်။ဒါပေမဲ့ CA ပြီးတဲ့နောက်ပိုင်းမှာဗီယက်နမ်ဟာကွန်မြူနစ်ပါတီတော့ကွန်မြူနစ်ပါတီကွန်မြူနစ်အစိုးရပဲသို့တော်လည်းပဲစီးပွားရေးအဖြစ်မူပြောင်းသွားတဲ့နိုင်ငံရေးဆက်ဆံရေးမှာသူတို့ဘင်ဘူးဖောရင်ပေါ်လစီခေါ်တာပေါ့လေတက်ရရင်ပြီးတော့အမေရိကန်နဲ့လည်းစီပွားရေးစီမံကိန်းတွေလုပ်ငန်းကြီးကြီးကြီးရင်းနှီးမြှုပ်နှံတယ်တစ်ချိန်တည်းမှာရုရှားတို့တရုတ်တို့နဲ့လည်းပဲသူတို့ကရင်းနှီးမြှုပ်နှံတယ်ဆိုတော့ရုရှားဟာဗီယက်နမ်ကိုဟိုးရုံးကလို့တစ်ဖက်သားအကူလို့တော့မရတော့ဘူးသူတို့ကအကုန်လုံးနဲ့ဆက်ဆံနေဖြစ်တယ်ဆိုတော့မြန်မာနိုင်ငံဟာအထူးကြံဖြစ်နေတော့အကူကြီးလက်စိတ်လိုအပ်နေရဆိုတော့မြန်မာနိုင်ငံနဲ့သူတို့မဟာမိတ်လုပ်လိုက်နိုင်ခြင်းအဖြစ်ရုရှားဟာဒီအစ်တော်အရှာမှာချေကိုစခန်းပြန်လည်ထူထောင်ထိုင်တာလမ်းသဘောရှိပါတယ်တကယ်တော့ဒီစစ်ကောင်စီမတက်ခင်ကတည်းကပဲရုရှားရဲ့ဒီစံတမန်ကြီးကြီးတွေပါတယ်ကျွန်တော်တွေ့ဘူးပါတယ်သူတို့ကိုယ်တိုင်ကငါတို့ကမြန်မာနိုင်ငံကိုသိပ်ပြီးတော့အလေးနဲ့ထားတယ်ငါတို့ရဲ့မိတ်ဆွေဖြစ်လာနိုင်တယ်ဆိုပြီးသူတို့အများအားညှော်မှန်းထားတာဖြစ်ပါတယ်ဆိုတော့ရုရှားအတွက်ကတော့အစ်တော်အရှာမှာစစ်ကောင်စခန်းရရှိရဲ့နိုင်ငံတစ်ခုဖြစ်နိုင်တယ်ဆိုတာအဓိကအတက်စရာဖြစ်မယ်လို့ထင်ပါတယ
်အဲ့ဒါကိုနိုင်ငံတကာအခင်းချင်းနဲ့ရှင်ထိုးပြီးတော့စဉ်းစားမယ်ဆိုရင်ရောဘလို့ထူးခြားမှုရှိရပါလဲ
ဒီနိုင်ငံတကာမှာတော့အဓိကအရေးကြီးနေတာကတော့ယူကရိန်းစစ်ပွဲကိစ္စပေါ့လေယူကရိန်းစစ်ပွဲမှာတော့အမေရိကန်နဲ့ရုရှားဟာသိပ်ပြီးတော့ထိတ်တိုက်မတူတော့တဲ့သဘောဖြစ်မယ်တချို့ကဆိုအမေရိကန်ဟာရုရှားနဲ့တော့တော်လေးသဘောတူညီမှုရဖို့နှိကပ်နေပြီးဒါသူတို့ဟာအချင်းချင်းဒါလက်တွဲနိုင်တဲ့သဘောဥရောပကစီကြဖြစ်သွားမယ်ဆိုတဲ့သဘောနဲ့ပြောနေကြတယ်အဲ့လိုဖြစ်လာတဲ့ဆိုရင်ရုရှားမြန်မာနိုင်ငံကိုခြေကုပ်ယူဖို့လှုပ်လာတာစီအမေရိကန်တွေဘာမှဂရုစိုက်စရာမဟုတ်ဘူးဖြစ်သွားနိုင်မယ်အမေရိကန်ကဒါကိုနည်းနည်းလွယ်ခဲ့ပြစ်လုံနေမှာပဲရုရှားဘာပဲဆက်လို့ဆက်လို့အမေရိကန်ကအဓိကပြစ်မှတ်ထားနေတာဒီအင်ဒိုပစိဖိတ်အတွက်တရုတ်ကိုသာပြစ်မှတ်ထားနေတာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံတွေမှာတရုတ်ရဲ့ခြေကုပ်ယူဖို့ကြီးစိုးနေတာကိုတောင်းမှဒီအမေရိကန်ကအခုချိန်ထိစိတ်အလေးနဲ့ထားပြီးတော့ပြောချင်းမရှိဘူးဆိုရင်သူတို့ရဲ့မိတ်ဆွေဖြစ်လာမဲ့ရုရှားနိုင်ငံကခြေကုပ်ယူတာကိုတော့သူတို့သိကူးဆိုင်လိမ့်မယ်လို့မထင်ပါဘူးတကယ်ကြောင့်။နောက်ဒီဘက်အင်ဂျင်ဖြစ်တဲ့အိန္ဒိယကလည်းပဲရုရှားရဲ့မိတ်ဆွေပါပဲ။သူတို့အတွက်ပိုတော့မှကောင်းလင်းမယ်ထင်ပါတယ်။ဒီရုရှားရဲ့မြန်မာနိုင်ငံပေါ်မှာယင်းနှီးမြှုပ်နှံမှုတွေတပွဲမှာရေနဲ့စိတ်ကန်းဆိုတာရုရှားဟာလည်းပဲအိန္ဒိယသမုဒ္ဒရာကိုထိုးပေါက်ထိုင်တဲ့ချိန်ကန်ရလာပါပေါ့လေဆိုတော့သူတို့တက်ကတော့စိတ်ပြီးတော့မထူးဆန်းဘူးလို့ပြောမှဖြစ်ပါတယ
်အဲခုနဒီတရုတ်ကြောင်ပြောမယ်ဆိုရင်တရုတ်ကမြန်မာနိုင်ငံကိုဟောအဓိကကြိုးကင်ချဲလဲခြင်းနေဆိုပြီးတော့ဒါအားလုံးကသုံးသက်ကြတာပါအဲ့တော့အခုဒီရုရှားနဲ့ဖြစ်လာတဲ့ဒီကိစ္စမှာတရုတ်ရဲ့သဘောထားကိုဘယ်လိုသုံးသက်ကြပါလဲ
အာတရုတ်နဲ့ရုရှားကတော့အခုလောလောဆယ်မှာကတော့သူတို့အဓိကဥတီနေရကတော့အမေရိကန်ပဲသူတို့ကအမေရိကန်ဆိုတာကအမေရိကန်တနိုင်ငံတွေကမိုနိုပိုလာတနိုင်ငံတွေကချုပ်ကင်ထားတယ်ဟိုတုန်းကစီးကလာတုန်းကဆိုဘိုက်ပိုလာပေါ့ဆိုဗီယက်ပြည်ထောင်စုနဲ့အမေရိကန်အစုအဲ့လိုဘိုက်ပိုလာပိုလာနှစ်ခုရှိရဲ့အင်အားစင်တာပေါ့အင်အားဘိုထက်ချာနှစ်ခုရှိရဲ့အခုကျတော့အမေရိကန်တယောက်တည်းလက်ထက်မှာစီးပြီးကြရဆိုတော့အဲ့ဒီမိုနိုပိုလာဖြစ်နေတယ်အဲ့ဒါကိုသူကဖြန့်ပြိုက်ခြင်းတယ်ပြီးတော့မัลတီပိုလာတရုတ်လည်းပါမယ်ရုရှားပါမယ်အဲ့လိုပြန့်သွားခြင်းတဲ့သဘောဖြစ်နေတဲ့အတွက်ကြောင့်ဒီနေရာမှာသူတို့သဘောချင်းတူမှာပါဆိုတော့တရုတ်ကလည်းပဲရုရှားကိုလည်းသိပြင်းပြင်းထန်ထန်ပြောလိမ့်မယ်မဟုတ်ပါဘူးဒါပေမဲ့တစ်ချိန်တုန်းကတော့သူတို့တယောက်လည်းမတက်ခဲ့ရပါဘူးအဲဒီစီးကာလာတုန်းကမတိုင်ခင်ကွန်မြူနစ်ကဘာကွန်မြူနစ်ဝဲမှာရုရှားကအဓိကကြီးစိုးထားတယ်အဲတော့မော်စီတုန်းလက်ထက်မှာသူတို့ကလည်းတက်လာပြီးတော့သူတို့လည်းကွန်မြူနစ်နိုင်ငံတွေကြားထဲမှာစီးကြအင်အားစုထွန်းမှုထူထောင်လာတော့ကွန်မြူနစ်အုပ်စုနှစ်ချမ်းကွဲပြီးတော့တရုတ်အုပ်စုနဲ့ရုရှားအုပ်စုကြီးဖြစ်ခဲ့ပါတယ်အဲဒီအောင်ဆိုင်းနိုဆိုဗီယက်ဆက်ဆံရေးဟာအဲ့မှာတော်လေးတင်းတင်းမာမာဖြစ်ခဲ့တယ်။နောက်ပြီးဟိုအာရှမြောက်ပိုင်းနယ်စပ်ဒေသမှာသူတို့ပဋိပက္ခတွေရှိခဲ့မှုပါတယ်။ဒါပေမဲ့အခုကြတော့အဲ့ဒီကိစ္စကိုသူတို့ပြန်ဖော်လာမဲ့အခြေအနေမရှိပါဘူး။အဓိကအဖြစ်အမေရိကန်ကသာ ဥတည်ပြီးတော့သူတို့စောင့်ကြည့်နေတာဖြစ်တဲ့အတွက်ကြောင့်တရုတ်ကလည်းပဲစိတ်ညှို့ညင်လိမ့်မယ်လို့တော့မပြောနိုင်ဘူးထင်ပါတယ်သုံးသပ်သူတွေကတော့အဲ့ဒါကိုထောက်ပြီးတော့ဒီလိုဖြစ်လာနိုင်တယ်လို့ပြောတာဥတီတော့မတွေ့ရသေးပါဘူးဒါပေမဲ့နောက်တစ်ချိန်မှာပြောကောင်းပြောလာနိုင်တယ်ပေါ့လေဒီအိန္ဒိယသမုဒ္ဒရာဟိုရာရှာလေးထွက်ပေါက်ပြလာတယ်တရုတ်ကလည်းလုပ်လာတယ်ဆိုတော့မပြောနိုင်သေးပါဘူ
းဒီခီးစင်မှာပဲနောက်ဒီဗိုလ်ချုပ်မှုကြီးမရောင်းနိုင်ကBelarus ကိုဆက်ပြီးတော့သွားပါတယ်ဒါရောဘယ်လိုထူးခြားမှုရှိပါလဲ
ဘာမှမတွေ့ Belarus ကတော့သုံးသပ်ပြောသူပါပဲရုရှားရဲ့တကယ်ညာလေရုံမိတ်ဆွေရုရှား Belarus ဆိုတာတကယ်တော့ဟိုက White Russia လို့ခေါ်တာပေါ့ဆိုပြီးသူတို့ရုရှားအခုလည်းပဲနိုင်ငံရေးအဖြစ်သိပ်ပြီးတော့ထပ်တူကျက်နေတဲ့နိုင်ငံတစ်ခုလို့ပြောမှာပါရုရှားနဲ့ဆိုရုရှားကိုသွားပြီးတော့ရုရှားရဲ့နေတခုကိုသွားလိုက်တော့ပဲဖြစ်ပါလိမ့်မယ်အဲ့ဒီတိုင်းပဲတုံ့ပြန်မှုလည်းအတူတူပြောဆိုကြလက်အတူတူသူတို့ရဲ့ထောက်ခံမှုတွေပေါ်မှာနိုင်ငံတကာရဲ့အမြင်ကလည်းအတူတူပဲသတ်မှတ်မှာဖြစ်ပါတယ်ဆိုတော့စိတ်ထူးထူးခြားခြားတော့မဟုတ်ဘူးလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါဦးကျော်စံသားရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ကျေးဇူးပါတယ
်စစ်ကောင်စီအကြီးအကဲရဲ့ပထမဆုံးရုရှားခီးစဉ်ဟာအနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုတန်ခံနေရတဲ့ရုရှားမြန်မာနှစ်နိုင်ငံအတွက်ဘလို့အကျိုးသက်ရောက်မှုတွေရှိနိုင်တယ်ဆိုတာနဲ့ပတ်သက်ပြီးတော့ဥကြော်ဇန်တာတုံသက်တင်ပြသွားတာကိုကြားခဲ့ကြရတာပါ VOA American အသံကနေပြီးတော့အစီအစဉ်တွေကိုဆက်လက်ပြီးတော့တင်ဆက်ထုတ်လွှင့်ပေးနေပါတယ်အခုတော့ဂျန်စီအစီအစဉ်အလှည့်ပါရှင်အမေရိကကိုရောက်မှဝါသနာပါတဲ့အသက်မူဝမ်းကြောင်းအလုပ်ကိုရှာတွေ့ခဲ့တယ်လို့ကမ္ဘာကျော် New York Fashion Week မှာ Fashion Design တွေပါဝင်ပြသခွင့်ရခဲ့တဲ့မန်နန်ခန့်ထွေးကပြောပါတယ်သူက New York School of Design ကျောင်းရဲ့တွဲဘက်ဒါရိုက်တာတယောက်လည်းဖြစ်ပါတယ်ဂျန်စီပရိသတ်တွေအတွက်ကိုကျမကပဲဆက်သွယ်ပြီးတော့စကားပြောထားပါတယ
်ကြားလာတဲ့အချိန်မှာပေါ့နော်ဟိုမထင်မှတ်တာတွေအများကြီးဖြစ်ခဲ့ညီမတက်တက်လုံးမှဆရာမလောက်ရလိမ့်မယ်လို့မထင်ထားဘူးပေါ့နော
်ဟေးဂျန်စီတို့တက်ချင်အောင်ပြန်ပြီနော်ဂျန်စီတို့ရေဆွတ်ဆွတ်ညီမငယ်လေးကတော့ New York မှာရှိတဲ့ဒီဇိုင်းပညာကျောင်းတစ်ခုရဲ့တွဲဘက်ဒါရိုက်တာလည်းဖြစ်ကမ္ဘာကျော် New York Fashion Week မှာသူ့ရဲ့ဒီဇိုင်းပညာတွေကိုပြသခွင့်ရခဲ့တဲ့မြန်မာအကြောင်းသူလေးမတ်နန်းခန့်ထွေးပါသူကလေဖက်ရှင်ပညာကိုငငယ်လေးတည်းကစိတ်ဝင်စားခဲ့တာလေ
အမတီဟာကိုစိတ်ဝင်စားခဲ့တာကတော့ပြောမယ်ဆိုရင်တော့ငငယ်ကလေးရပါเนาะအာဘာဖြစ်လို့လဲဆိုတော့ငငယ်ကတောင်ကြီးမှာပေါ့เนาะအဲအင်းကဒီစပန်ထိုးတာတွေလုပ်တယ်အဲအင်ဂျီကြီးချုပ်တယ်ပေါ့เนาะအမေကိုယ်တိုင်ကသူကိုယ်တိုင်ဒီဇိုင်းလေးထွင်ပြီးတော့มาသူရောင်းတယ်အဲ့ကလေးကညီမကဂျက်တီးတွေတက်ကူတာတွေပြီးတော့ဒီစပန်ထိုးတာတွေ ਨੇ familiar ဖြစ်တာပေါ့เนา
ะအမေရိကန်ကိုရောက်လာတဲ့ချိန်မှာတော့သူကသူ့ရဲ့တကယ့်ဝါသနာကိုရှာဖွေတွေ့ရှိခဲ့တယ်လीအဲ့တော့သူဝါသနာပါတဲ့ဟာကိုသောချပြီးတော့လုပ်မယ်လို့ဆုံးဖြတ်လိုက်တဲ့အချိန်မှာပဲသူအခက်အခဲမျိုးစုံကိုလည်းကြုံတွေ့ခဲ့ရတယ်တဲ့အဲ့ဒီအကြောင်းကိုလည်းသူကခုလိုပြပြထားတယ်
။အကြောင်းပိတ်တဲ့ weekend တစ်ခုမှညီမနယူးယောက်ကိုလာလဲခဲ့တယ်။လာလဲပြီးတော့မှအဲတော်တော်ကြီးကိုကြိုက်သွားတယ်ပေါ့နော်။ဘာဖြစ်လို့ဆိုတော့ဒါကိုယ်အတွက်အရန်ကိုကြိုက်တဲ့ environment ဖြစ်တာနဲ့ညူးယောက်ကိုပြောင်းမယ်ဆိုပြီးတော့မှလုံးဝကိုဆုံးဖြတ်ချက်ချခဲ့တယ်။ဆုံးဖြတ်ချက်ချပြီးတော့မှအကြောင်းကြီးကိုလိုက်ကြည့်တဲ့အချိန်မှာတကယ်လို့နာမည်ကြီးတဲ့ FIT တို့ဒီ person လို့ဆိုတာတကယ်ကို industry မှာနာမည်ကြီးတဲ့အကြောင်းကြီးတွေပေါ့နော်အဲ့ဒါကိုလိုက်ကြည့်ခဲ့တဲ့အချိန်မှာညီမကအာဒီ enrollment process ကအာကြောင်းပြောင်းမယ်ဆိုလို့ရှိရင်အချိန်မမီတော့ဘူးဖြစ်နေတာအချိန်မမီဘူးဆိုတော့ဒီ gap year ဖြစ်သွားမယ်ပေါ့နော် gap year အချိန်ဖြစ်သွားမယ်အချိန်မှာညီမဒီ New York School of Design ကိုတွေ့ခဲ့တယ်ဒီအကြောင်းက trade school career school ဖြစ်တဲ့အတွက်ကြောင့်မလို့သူကအာတနစ်မှာ၄ခ enrollment ရှိတယ်။တနစ်မှာ၄ခ enrollment ရှိရနဲ့ညီမဒီကျောင်းလေးကို join မယ်ဒီကျောင်းကပြီးတော့ professional ထိလည်းတက်လို့ရတယ်ဆိုပြီးတော့မှဒီကျောင်းပြောင်းခဲ့တယ်ရှင်။သွားတော့ကတော့ဒီ computer science နဲ့သွားပြီးတော့ဘာလို့ဆုံးထိမလုပ်တာလဲကိုနဲ့အနီးဆက်ဆုံးလူကစားအဲ့လိုမျိုးပေါ့နော်မိခွန်းနေမိလာတာရှိတယ်။သူကတော့အပြစ်ပြောတာတော့မဟုတ်ပါဘူး။ဒီတိုင်းပဲမိခွန်းနေထုတ်လာတယ်။အဲဘာလို့လဲဘာလို့ဆုံးထိမသွားလဲမစူးစမ်းကြည့်တော့ဘူးလားဆိုတဲ့ဟာလေးတွေပေါ့နော်။အဲ့ဒါလေးဖြစ်လာတဲ့အချိန်မှာတော်တော်လေးကိုငါဆက်သွားတင်လားမသွားတင်လားပြန်ပြီးတော့မှတွေးရတာပေါ့เนาะအေးအဲ့လိုမျိုးတွေတွေးရတယ်ပြီးတော့ဒါလေးကိုအဲ့လိုချုပ်နေရရင်လုံနေရရင်မမြင်တော့ဘူးမစားရမတော့ရလဲလုံတယ်အဲ့လိုမျိုးပေါ့เนาะအဲ့ဒါအကြောင်းလို့လဲဒါလေးကိုဘာဖြစ်ဖြစ်ကြိုးစားပြီးတော့မှအဆုံးထိလုံမယ်ဆိုပြီးတော့မှလုပ်ခဲ့တာပါရှင်ဟုတ
်ဒီလိုကိုဝါသနာပါတဲ့အရာကိုလုပ်ခွင့်ရတဲ့အခါကျတော့ကမ္ဘာကျော် New York Fashion Week လို့ Fashion ပြပွဲကြီးမှာပါသူ့ရဲ့ဒီဇိုင်းပညာတွေကိုခြားပြခွင့်ရခဲ့တယ်တဲ့
အဲ့ဒီမှာညီမဟို Bridal Wear 6 Looks ကိုလုပ်ခဲ့တယ် 6 Looks လုပ်ခဲ့တယ်ဒါပေမဲ့အဲ့ဒီဟာမတိုင်ခင်မှာညီမကဒီတခြားဒီဇိုင်နာတွေရဲ့ backstage ပေါ့နော် backstage မှာ internship တွေလည်းအများကြီးလုပ်ခဲ့တယ်အဲ့ဒါအရန် helpful ဖြစ်ပြီးတော့မှတခြားလူတွေနဲ့ရှင်းလို့ရှိရင်ညီမအရန်ကိုအာဘယ်လိုလောက်ရမလဲ model တွေနဲ့ဘယ်လိုဆက်ဆံရမလဲဘယ်လို dress up လောက်ရမလဲအဲ့ဒါတွေကအစားညီမအကုန်လုံးကောင်းကောင်းသိခဲ့တယ်ပေါ့နော်ဒီ model dress up လောက်တဲ့အချိန်မှာလိုအပ်မဲ့ဒီအတိုင်းအတာလေးပေါ့နော် flexible ဖြစ်အောင်ဘယ်လိုလောက်ရမလဲအစားအုံနောက်ထဲမှာတွေးမိခဲ့တယ်အဲ့ဒါကြောင့်မလို့လေအရန်ကိုအဆင်ပြေခဲ့တယ်အာပြီးတော့ညီမရဲ့ design လေးတွေကိုအာဒီတချို့ magazine လေးတွေမှာလည်းဖော်ပြခွင့်ရခဲ့တယ်ပေါ့နော်အာဖော်ပြခွင့်ရခဲ့တယ်ပြီးတော့ကျောင်းကလည်းညီမရဲ့ဒီဇိုင်းလေးတွေကိုကျောင်းကလော်ပြီးမှအာအဲ့လို exhibition တစ်ခုအနေနဲ့ဖော်ပြခဲ့တယ်ပေါ့နော
် New York School of Design ဆိုတဲ့ဒီဇိုင်းပညာကျောင်းမှာတက်ခွင့်ရဖို့အတွက်ဘယ်လိုတွေပြင်ဆင်သင့်တယ်ဆိုတာကိုလည်းသူကအကြံဉာဏ်ပေးထားတယ
် Trade School Career School ဖြစ်တဲ့အတွက်ကြောင့်မလို့ဝင်ခွင့်ကတော့အရင်မမြင်ဘူးပေါ့နော်သူကလုံးဝ beginner friendly သူကလုံးဝအခြေခံအနေစတင်တယ်ဆိုတော့အဓိကလိုအပ်တာကတော့တကယ်လို့ visa နဲ့လာမယ်ဆိုလို့ရှိရင်နော် visa ရှောက်ဖို့လိုအပ်တယ်ဆိုရင်ဒီ English စာပေါ့နော်ဥပမာ IELTS ဖြစ် TOEFL ဖြစ်ဖြေတာလေးရှိနော်ဖို့ကောင်းတာပေါ့ပြီးရင်သူတို့ကိုယ်တိုင်ကလည်း interview တွေလုပ်ပါတယ် interview တွေလုပ်ပြီးတော့မှဒီlanguage gap area ရှိမရှိပေါ့နော်အဲသူတို့ line နိုင်မလားမလိုက်နိုင်လားအဲ့ဒါလေးတွေကိုကြည့်ရဲပြီးတော့တကယ်လို့ကိုယ့်ဘက်ကအာကိုယ့်ရဲ့ skill လေးပြနိုင်တော့ပိုကောင်းတာပေါ့အဲ့ဒါဆိုလို့ရှင်တော့တချို့အတန်းလေး skip လုပ်လို့ရတဲ့ဟာရှင်သူတို့ skip လုပ်ပေးတယ်အဲ့လိုမျိုးပေါ့နော်အာဒီကုန်ကျစရိတ်ကတော့သူကတော့တက်တဲ့ program ပေါ်မူတည်ရပေါ့နော်တက်တဲ့ program ပေါ်မူတည်ရဆိုတာက certificate ရှိရယ် professional ရှိရယ် certificate ဆိုလို့ရှိရင်တောင်း3000ကနေ14000လောက်ထိသွားမယ် plus material ပေါ့နော် material တော့ကိုကိုဝယ်ရမယ်ပေါ့နော်အဲအဲ့ဒါကတော့ကျောင်းဆေးတည်တက်ပြီးတော့ညီမပြီးခဲ့တဲ့ဒီ professional ဆိုလို့ရှိရင် plus နောက်ထပ် 6000 နေ 9000 သွားတယ်ဒီ certificate အပြင်ဒီ professional အတန်းအတွက်နောက်ထပ် 6000 နဲ့ 9000 ထပ်သွားတယ်ပေါ့နော
် KJ Zero ရေကဘာကျော် New York Fashion Week မှာဒီဇိုင်းပညာတွေကိုခြားပြခွင့်ရခဲ့တဲ့မြန်မာမျိုးသမီးငယ်လေးမတ်နန်ခန့်ထွေးအကြောင်းကြားခဲ့ကြရတာပါရှိတဲ့ဘက်ဒီကြားလို့ရှိရင်လေ KJ Zero အတွက်ပို့ပြီးတော့ထူးခြားကောင်းမွန်တဲ့အစီအစဉ်လေးနဲ့တင်ဆက်ပေးသွားဖို့ရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ကြပါဦးနော်တတ
အမေရိကကိုရောက်မှနာမည်ကြီး New York Fashion Week မှာ Fashion Design တွေပါဝင်ပြသခွင့်ရခဲ့တယ်လို့ New York School of Design ကျောင်းရဲ့တွဲဘက် Director တယောက်လည်းဖြစ်လာတဲ့နန်ခန့်ထွေအကြောင်းကိုကြားခဲ့ကြရတာပါ VOA American ရုပ်သံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာဖြစ်တဲ့ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message တွေကနေတဆင့်လဲဆက်သွင်းနိုင်ပါတယ်အခုတော့တပတ်အတွင်းထူးခြားတဲ့အားကစားသတင်းတွေကိုတင်ဆက်ရမယ့်အလှည့်ရောက်ပါပြီ2026ကမ္ဘာဖလားဘောလုံးပွဲဟာအကြီးဆုံးကမ္ဘာဖလားဘောလုံးပြိုင်ပွဲဖြစ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်2030ကမ္ဘာဖလားမှာတော့ပြိုင်ပွဲဝင်အသင်းအရေးအတွက်ကိုတိုးချဲ့သွားဖို့ကမ္ဘာဘောလုံးအဖွဲ့ချုပ်ကစဉ်းစားနေပါတယ်မန်ချက်စတာယူနိုက်တက်အသင်းကတော့ဗြိတိန်မှာအကြီးဆုံးဘောလုံးကွင်းကြီးကိုတည်ဆောက်သွားမယ်လို့ကြေညာလိုက်ပါတယ်ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ဆက်ပေးထားပါတယ်ရှင
်ကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျန်နီယန်ဖန်တီနိုနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့မတ်လ9ရက်နေ့ကအင်ဗီဒေါ်မှာတွေ့ဆုံခဲ့ကြပြီးတော့2026ကမ္ဘာဖလားအတွက်အလုပ်ဖွဲ့ဖွဲ့ဖို့သဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်အမေရိကန်ကနေဒါနဲ့မက္ကဆီကိုသုံးနိုင်ငံပေါင်းပြီးတော့ပူးတွဲအင်ရှင်အဖြစ်ကျင်းပမဲ့2026ကမ္ဘာဖလားဘောလုံးပွဲဟာကမ္ဘာဖလားသမိုင်းမှာအကြီးမားဆုံးကမ္ဘာဖလားဖြစ်လာမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းပြောလိုက်ပါတယ
် We're going to be establishing a task force a very important task force White House
2026ကမ္ဘာဖလားနဲ့ပတ်သက်ပြီးကျွန်တော်တို့အလုပ်ဖွဲ့ဖွဲ့သွားမှာဖြစ်ပါတယ်ဒါကအလွန်ရေးပါတယ်အင်ဂျီတော်ရဲ့အလို့အဖွဲပါခင်ဗျားတို့သိတဲ့အတိုင်းဒီပြိုင်ပွဲကတိတ်ကိုကြီးမားတဲ့ပြိုင်ပွဲပါဒါကကမ္ဘာဖလားသမိုင်းမှာကြီးမားဆုံးပြိုင်ပွဲဖြစ်လာမှာပါဂီယန်နီအင်ဖန်တီနိုကိုတော့လူတိုင်းသိပါတယ်သူကဘောလုံးမှာတော့ဘယင်းလိုပါပဲကမ္ဘာဖလားအင်ရှင်ဖြစ်လာအောင်လဲသူပဲလှုပ်ပေးခဲ့တာဖြစ်တယ်လို့ကျွန်တော်တို့ကလည်းဒါကိုအကောင်းဆုံးလို့သွားမှာပါကျွန်တော်တို့အမေရိကတိုင်းမှာအခုလိုကမ္ဘာဖလားကိုပူးတွဲအင်ရှင်ဖြစ်ကျင်းပခွင့်ပေးတာပထမဆုံးအကြိမ်ဖြစ်ပြီးဒီအတွက်ကျေးဇူးတင်တယ်လို့ဂုဏ်လဲယူပါတယ်
ဖီဂိုဂရာဂျန်နီဖန်တီနိုကလည်းအခုလိုကမ္ဘာဖလားအတွက်အင်ဗီဒေါ်အလုပ်ဖွဲ့ကိုဖွဲ့စည်းပေးတဲ့အတွက်သမ္မတထရမ့်ကိုကျေးဇူးတင်တယ်လို့ပြောပါတယ်။ဒီခဏတည်းမှာအမေရိကန်မှာဒီနေ့ကျင်းပမဲ့ကမ္ဘာကလပ်ချန်ပီယံများဖလားရဲ့စူဖလားကြီးကိုလည်းပြသခဲ့ပါတယ
်။ It is a great achievement to bring the World Cup next year, the FIFA World Cup
2026ကမ္ဘာဖလားကိုအမေရိကန်၊ကနေဒါနဲ့မက္ကဆီကိုသုံးနိုင်ငံပေါင်းပြီးကျင်းပနိုင်တာတကယ်ကိုကြီးမားတဲ့အောင်မြင်မှုပါ။ဒါအပြင်ဒီနှစ်နွေရာသီမှာ FIBA ကမ္ဘာကလပ်ချန်ပီယံဖလားပြိုင်ပွဲအတွက်ကိုဇွန်လ14ရက်ကနေဇူလိုင်23ရက်နေ့ထိကျင်းပသွားမှာပါ။
2025 FIBA ကမ္ဘာကလပ်ချန်ပီယံများဖလားနဲ့2026ကမ္ဘာဖလားပြိုင်ပွဲတွေကိုကြီးဖို့ကမ္ဘာတော်ကဘောလုံးပြည်သက်တွေတန်းနဲ့ချီရောက်လာကြမှာဖြစ်ပြီးတော့အဲ့ဒီကနေအမေရိကန်ဒေါ်လာ40ဘီလီယံလောက်ရရှိမှာဖြစ်တယ်လို့ FIFA ဥက္ကဋ္ဌ Infantino ကပြောပါတယ်။2026ကမ္ဘာဖလားကိုတော့အမေရိကန်၊ကနေဒါ၊မက္ကဆီကိုသုံးနိုင်ငံကူးတွဲအရှင်ဖြစ်နေပထမဆုံးကြိမ်ကျင်းပသွားမှာဖြစ်ပြီးတော့အသင်း48သင်းပါဝင်မှာဖြစ်ပါတယ်။ဇက်ထဲမှာပဲ2025 FIFA World Cup Champion များဖလားဘောလုံးပွဲမှာဝင်ပြိုင်တဲ့အသင်းတွေအတွက်စုစည်းငွေစုစုပေါင်းကအမေရိကန်ဒေါ်လာ10ဘီလီယံအထိပေးသွားမှာဖြစ်တယ်လို့FIFA ဥက္ကဋ္ဌ Infantino ကပြောလိုက်ပါတယ
် 1 billion dollars will be distributed to the participating clubs
2025 FIFA ကမ္ဘာကလပ်ချန်ပီယံများဖလားပြိုင်ပွဲကနေစုစုပေါင်းဝင်ငွေ1 billion လောက်အထိရရှိသွားမယ်လို့ခန့်မှန်းထားပြီးတော့စုကြီးကိုဖယ်ပြီးတဲ့နောက်ကျန်တဲ့ငွေတွေကိုတော့ကမ္ဘာတစ်ဝန်းကဘောလုံးကလပ်တွေအတွက်အသုံးပြုဖို့လုပ်သွားမှာဖြစ်တယ်လို့လည်း Infantino ကပြောလိုက်ပါတယ်2026ကမ္ဘာဖလားအတွက်ပြင်ဆင်မှုတွေလုပ်နေချိန်မှာပဲဒါမဲ့2030ကမ္ဘာဖလားပြိုင်ပွဲကိုလည်းအသင်း64သင်းထိတိုးချဲ့သွားဖို့စဉ်းစားနေတယ်လို့ FIFA ကပြီးခဲ့တဲ့ကြာသပတေးနေ့ကပြောလိုက်ပါတယ်ဒါမဲ့2030ကမ္ဘာဖလားပြိုင်ပွဲဟာကမ္ဘာဖလားနှစ်တရာပြည့်အခမ်းအနားလည်းဖြစ်တာကြောင့်နှစ်တရာပြည့်အမှတ်တရအထိမ်းအမှတ်ဖြစ်နေဒီကမ္ဘာဖလားတစ်ချိန်ကို64သင်းထိတိုးချဲ့သွားဖို့ FIFA ဘက်ကစဉ်းစားနေတာဖြစ်ပါတယ်ခင်ဗျာအင်္ဂလန်ပရီးမီယာလိဂ်ဘက်ကဘောလုံးပွဲတွေဘက်မှာတော့လီဗာပူးကဆောက်သမ်တန်ကို3-2နဲ့နိုင်ပြီးအာစနိုနဲ့မန်ယူတို့အကိုးစီတည်ကျသွားပါတယ်။ဒါကြောင့်ပရီးမီယာလိဂ်ပွဲပြီးဖို့10ပွဲလောက်ပဲလိုတော့တဲ့အချိန်မှာလီဗာပူးကတပွဲပိုကစားပြီးတော့15မှတ်အသာနဲ့ဥဆောင်နေပြီးတော့ချန်ပီယံဖြစ်ဖို့ပိုပြီးတော့အလားအလာခေါင်းသွားပါတယ်။စက်ထဲမှာပဲ Chelsea ကလက်စတာကို2-0မရှိ Nottingham Forest ကမန်စီးတီးကို2-0မရှိနဲ့နိုင်လာကြောင့် Nottingham Forest က51မှတ်နဲ့တတိယ Chelsea က49မှတ်နဲ့ဇဒုတ်ထမန်စီးတီးက48မှတ်နဲ့အဆင့်5ဖြစ်သွားပါတယ်။ Forest ကမန်စီးတီးကိုဒီပွဲမှာနိုင်လိုက်တာကသူတို့အတွက်အရေးပါတဲ့နိုင်ပွဲလို့လည်းပြောရမှာဖြစ်ပါတယ်။ Northern Forest အသင်းဟာအခုလိုမန်စီးတီးကိုနိုင်ခဲ့တဲ့အပြင်ပြီးခဲ့တဲ့သတင်းပတ်အနည်းငယ်တုန်းကလည်း Brighton လိုခက်မှမှကစားနိုင်တဲ့အသင်းမျိုးကို9-6ဂိုးမရှိနဲ့နိုင်ခဲ့တာပါ။ဆိုတော့ Forest အသင်းဟာငွေချင်းအရာအမြောက်များသုံးစွဲခြင်းမရှိဘဲ Premier League မှာအဆင့်3ကိုရောက်နေတာဘယ်လိုကြောင့်မှလဲ Forest အသင်းရဲ့ထူးခြားချက်တွေကဘာတွေပါလဲ။နာနေပတ်သက်ပြီးတော့ soccer follow channel နဲ့အိတာချုပ်ကိုကျော်မြွန့်ကိုမေးကြည့်ထားပါရယ
်ဒီရောင်း Premier League မှာတော့ကြောင်း Northern Forest ဆိုတဲ့တပ်ပင်ကြီးကတကယ်ကိုဇာတ်လိုက်ကျော်ကြီးပဲဟို Brighton လိုအသင်းကောင်းတစ်သင်းကို 7-0 နဲ့နိုင်လိုက်တယ်ဆိုတော့ဟောဗျာမယုံနိုင်ကြောင်းပေါ့ဗျာအခ Chris Wood ဆိုရင်ဒါ hat-trick သွင်းယူပါတယ်တကယ်ကိုကြောင်းသူတို့ဘာလို့ကောင်းနေတာလဲလို့မေးရင်အကွေးလည်းပံ့ပိုးမှုအရန်ကောင်းတာဗျာအတူတူမတိုက်စစ်မှာဒါခရစ်စမုလောက်ပဲလောလောလလရှိရယ်ဒါတော့ဘာဗျာချန်ပီယံလိဝင်ခွင့်အတွက်ကိုတို့အချိန်တွေတော်တော်ကောင်းတော့တွေ့ရတယ်အဲ့တော့ဘာလဲဆိုတော့တို့ကကိုင်းလည်းပန်ပြီးအပေးပို့မှုအားရရန်ကောင်းအတူရဲ့ကိုင်းလည်းအန်ဒါဆန်တို့ဂေဝိုက်တို့ဒီအီလန်ကောင်တို့ရဲ့ပေးပို့မှုတွေကိုခရစ်စမုရဲ့တေချောင်းရဲ့အဆုံးသတ်မှုတွေနဲ့အတူတူတို့ကဟိုဂိုးတွေရနေတာပေါ့ဗျာအာတကယ်ကိုလည်းဟိုဘယ်လိုပြောမလဲဆိုတော့သူတို့အရှက်ရောက်ပဲရှုံးသွားတယ်ဘိုးဘောဘုံမောက်ကိုရှုံးသွားပြီးတော့မှဟိုဘရိုက်တန်ကိုပြန်ပြီးတော့အိမ်ခွင်းမှာပြန်လို့ထားနိုင်တယ်ဆိုတော့လေအသင်းကောင်းတစ်သင်းရဲ့ဇဲလက်ခဏာပဲကြောင့်အဲသူတို့မှအားနည်းချက်မရှိဘူးလားဆိုတော့ရှိသူတို့ရဲ့အားနည်းချက်ကဘာလဲဆိုတော့အဓိကခုနကျွန်တော်ပြောသွားတဲ့ကစားသမားတွေကတယောက်သုံးဖို့နှစ်ယောက်လောက်တော့နားကောင်းမယ်ဆိုတော့သူတို့တော့အားနည်းတော့မယ်ကြောင့်အကျန်တဲ့အပိုင်းကတိုက်စစ်ပိုင်းအားနည်းတော့လေနူနူဆန်တိုကတိတယ်ညပြနောက်တန်းမှာဂိုးသမားလည်းကောင်းနေပြဟိုဆဲဆိုလည်းတော်တော်ကောင်းတယ်နောက်တန်းမှာဆိုလည်းမီလန်ကိုဗစ်နဲ့ဒီမူရီလိုလိုကတကယ်ကိုညာဟိုတကယ်ကြောက်ဆောင်ကြီးအဲ့လိုကြောက်ဆောင်ကြီးတွေလည်းရှိနေဘလုံးဖြစ်လေလည်းအရင်ကောင်းတယ်သူတို့အဲ့တပွဲရှုံးပြွားရပြန်သူတို့ပြန်လို့ထနိုင်တာလေးရလေသူတို့ဇေယျလက္ခဏာအဲ့လူကာဆန်နဲ့အာဆန်နဲ့သူတို့ဇလိုက်ရှုံးသွားခဲ့ပြီမဲ့ဒီဟာဒီမှာပရီးမီယာလိနပွဲစတဲ့သူတို့မရှုံးဘူးဆိုတော့မျိုးပြန်လို့လည်းစိတ်တက်လည်းအရန်ကောင်းနေတယ်။အင်အားလည်းအရန်ကောင်းနေ။အဓိကကွေးလည်းပတ်ဖို့
ချန်ပီယံမန်စီးတီးနီးပြဂေါ်ဒီယိုလာကတော့သူ့အသင်းအနေနဲ့ဒီနှစ်မှာအဆင့်၄တွင်းဝင်ပြီးတော့လာမယ့်နှစ်ချန်ပီယံလိဂ်ဝင်ရင်ကိုပဲဒ ဒါကသူတို့အတွက်ဒီဘောလုံးစားဒီမှာအောင်မြင်မှုဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ Manchester United အင်္ဂါရောပရိသတ်တသိန်းဆန်တဲ့ဘောလုံးကွင်းအစ်စ်ကြီးကိုတိဆောက်သွားမယ်လို့အင်္ဂါနေ့ကကြေညာလိုက်ပါတယ်။ဗြိတိန်နိုင်ငံရဲ့ဘီလီယံနဲ့တထည်ကြီး Sir Jim Ratcliffe မနေ့ကစပြီးတော့အသင်းရဲ့ဘူးတွဲပိုင်ရှင်ဖြစ်လာခြင်းကစပြီးတော့ကွင်းသစ်တိဆောက်ဖို့အစီအစဉ်ကသူ့ရဲ့ဦးစားပေးတွေကတခုဖြစ်ပြီးတော့ဒီကွင်းသစ်ကြီးကိုတော့လက်ရှိရှိနေတဲ့ Old Trafford ကွင်းဘေးနားမှာပဲတိဆောက်သွားမှာဖြစ်တယ်လို့ပြောပါရယ်။ British Sterling Pound 1 billion ကုန်ကြမဲ့ဒီကွင်းသစ်ကြီးကိုတော့ British နိုင်ငံရဲ့ဘီသူကပညာရှင် Norman Foster ကဒီဇိုင်းရေးဆွဲတာဖြစ်ပါရယ်။ Man U အသင်းရဲ့အမှုဆောင်အရာရှိချုပ် Omar Bradar ကတော့ကျွန်တော်တို့ club အသင်းရဲ့ရည်ရှိရည်မှန်းချက်ကကမ္ဘာအကောင်းဆုံးကွင်းကြီးမှာကစားမဲ့ကမ္ဘာအကောင်းဆုံးဘောလုံးသင်းကိုရဖို့ဖြစ်တယ်ဆိုပြီးတော့ပြောပါရယ်။ဒါပြင် Man U အသင်းရဲ့ကံတော်ရဲ့နီးပြကြီး Sir Alex Ferguson ကလည်းအသင်းအနေနဲ့အနာဂတ်နဲ့ကိုက်ညီပြီးတော့သမိုင်းသစ်တွေရေးထိုးနိုင်မဲ့ကွင်းသစ်ကြီးတိဆောက်မဲ့အခွင့်အရေးကိုရရတဲ့နဲ့တတိရှိရှိအမိရဖမ်းဆုပ်ဖို့ပြောလိုက်ပါတယ်။လက်ရှိမှာတော့လန်ဒန်မြို့ကဝမ်ဘလေးကွင်းကြီးကပရိသတ်6000နဲ့ဗြိတိန်နိုင်ငံမှာအကြီးဆုံးအားကစားကွင်းဖြစ်ပြီးတော့မယူသိန်းရဲ့ဒီကွင်းသစ်ကြီးပြီးသွားခဲ့မယ်ဆိုရင်တော့ဒါဟာဗြိတိန်နိုင်ငံမှာပရိသတ်အများဆုံးဆန်တဲ့အကြီးဆုံးအားကစားကွင်းကြီးဖြစ်လာမှာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်က2026ကမ္ဘာဖလားဘောလုံးပွဲဟာအကြီးဆုံးကမ္ဘာဖလားဘောလုံးပွဲဖြစ်မယ်လို့ပြောခဲ့သလိုကမ္ဘာဘောလုံးအဖွဲ့ချုပ်ကလည်း2030ကမ္ဘာဖလားမှာတော့ပြိုင်ပွဲဝင်အသင်းအရေးအတွက်တိုးချဲ့သွားဖို့စဉ်းစားနေတာစတဲ့တပတ်အတွင်းထူးခြားတဲ့အားကစားသတင်းတွေကိုကိုရန်နိုင်ကစူးစီးပေးထားတာကိုနားဆင်ကြကြရတာပါ။ဒီနေ့အတွက်အပတ်စဉ်စီစဉ်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့ကြံနေသေးတဲ့အချိန်မှာသတင်းအချင်းချုပ်ကိုကိုစုံမူကျော်ကတင်ဆက်ပေးပါအောင်မရှင်။
G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံကနိုင်ငံသားရဲ့ဝန်ကြီးတွေကနေဒါနိုင်ငံကွီဘက်မှာတွေ့ဆုံဖို့ရှိပါတယ်။ဒီအစည်းအဝေးအတွင်းယူကရိန်းပေါ်ရုရှားကျူးကျော်တဲ့ဆင့်နဲ့ပတ်သက်လို့ဆွေးနွေးမှာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကယူကရိန်းကိုစီးရဲအကူအညီနဲ့ထောက်လှမ်းရေးအချက်အလက်တွေပြန်ပေးနေသလိုနှစ်နိုင်ငံခေါင်းဆောင်တွေ Arabia Jeddah မှာတွေ့ဆုံဆွေးနွေးပြီးG7 အဖွဲ့ဆွေးနွေးပွဲကျင်းပဖို့အခုလိုဖြစ်လာခဲ့တာဖြစ်ပါတယ်။မတ်လ17ရက်နေ့မှာအမေရိကန်နဲ့ယူကရိန်း၈နာရီကြာဆွေးနွေးပြီးနောက်ယူကရိန်းကအမေရိကန်အစိုးရပြုတဲ့အပြစ်ကတ်ရစဲရေးကိုလက်ခံခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကတန်နဲ့တန်မနီအလူမီနီယံသွင်းကုန်တွေအပေါ်မတ်လ17ရက်နေ့ကစလို့25ရာခိုင်နှုန်းအခွန်ကိုတိုးကောက်လိုက်ပြီးမဟာမိတ်နိုင်ငံတချို့ပေါ်အစောပိုင်းကတင်သွင်းကင်းလုတ်ခွင့်ပေးထားတဲ့အစီအစဉ်ကိုလည်းအဆုံးသတ်လိုက်ပါတယ်။အာဂျင်တီးနား၊ဩစတြေးလျ၊ဘရာဇီးပြည်ထောင်ကနေဒါ၊ဂျပန်၊မက္ကဆီကို၊တောင်ကိုရီးယားနဲ့ဥရောပသမဂ္ဂတို့အပေါ်အခွန်တိုးမြင့်ကောက်ခံလိုက်တာဖြစ်ပါတယ်။ဥရောပသမဂ္ဂကလက်တုံ့ပြန်တဲ့အနေနဲ့ဧပြီလကစလို့အမေရိကန်သွင်းကုန်28ဘီလီယံဘိုးအပေါ်အခွန်တိုးကောက်မယ်လို့ဒီကနေ့ပဲကြေညာပါတယ်။အမေရိကန်ပြည်ထောင်စုပညာရေးဝန်ကြီးဌာနအနေနဲ့သူရဲ့ဝန်ထမ်း1300ကျော်ကိုအလုတ်ကနေထုတ်ပယ်သွားမယ်လို့အင်ကာနေတုန်းကကြေညာပါတယ်။ဒါဟာဝန်ထမ်း4100လောက်ရှိတဲ့ပညာရေးဝန်ကြီးဌာနရဲ့ထက်ဝက်နီးပါးလောက်ကိုရှော့ချမဲ့အစီအစဉ်ရဲ့တစိမ့်တစ်ပိုင်းဖြစ်ပါတယ်။ပညာရေးဝန်ကြီးစီးနိတ်လွတ်တော်အမတ်ကအတည်ပြုပြီးတဲ့နောက်ပြီးခဲ့တဲ့ရက်သက်တပတ်အတွင်းကလေးကဝန်ထမ်းတွေရှော့ချမဲ့အကြောင်းအတည်ပြုခဲ့ပါတယ်။ဒါအပြင်ဝါရှင်တန် DC မှာရှိတဲ့ပညာရေးဝန်ကြီးဌာနရုံးနဲ့ဒေတာအသီးသီးမှာရှော့ရရုံးတွေကိုဒီကနေ့ပိတ်ထားမှာဖြစ်တဲ့အကြောင်းသာသာပရင်းနေပြန်မဖွင့်ခင်အထိရုံးနယ်ကိုဝင်ဝဲမပြုတဲ့အကြောင်းမနေ့ကကြေညာပြောဆိုခဲ့ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ဟာဘင်္ဂလားဒေ့ရှ်ယာယီအစိုးရအကြံပေးမိုဟာမက်ယူနစ်နဲ့အတူမတ်လ14ရက်နေ့တောက်ကြနေမှာခေါက်ပဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုသွားမှဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောဆိုထားပါတယ်။ထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာ၊ကမ္ဘောဒီးယား၊လာအိုနဲ့အိန္ဒိယနိုင်ငံတွေကရွှေ့ပြောင်းအလို့သမားတွေဧပြီ1ရက်ကနေ15ရက်အတွင်းတကြံကာလသက်ဆိုင်ရာနိုင်ငံအသီးသီးကိုပြန်တဲ့အခါထိုင်းနိုင်ငံကိုပြန်ဝင်ခွင့် Visa Re-entry Permit ထုစရာမလိုဘူးလို့ထိုင်းအလုပ်သမားဝန်ကြီးဌာနကမနေ့ကမတ်လ17ရက်နေ့မှာကြေညာခဲ့ပါတယ်ခင်ဗျာ
။ဗိုလ်တုံးညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲတောတာရှင်များရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်ဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nelson Lopez နဲ့ Cider Hunter တို့ဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအနေနဲ့ VOE မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ bamis@voenews.com ကိုပို့ပို့နိုင်တယ်လို့ VOE မြန်မာပိုင်းကိုလည်းဆက်သွယ်နိုင်ပါတယ်။တော်တာရှင်များနေတကွမြန်မာပြည်သူပြည်သားများအားလုံးစိတ်ရောကိုယ်ပါအေးချမ်းစွာနဲ့အိတ်ဆက်အားယူနိုင်ကြပါစေရှင်။
This program has